Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ26ရက်စနေနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်မှာသနေညဘက်သတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းဟာစနေနေ့မနက်စောပိုင်းတုန်းကဂုံးတွင်းပိုင်းကိုပြင်းအားအဆင့်၄နဲ့ဝင်ရောက်တိုက်ခတ်ခဲ့ပြီးတော့အခုခါမှာတော့အားပြော့သွားပြီဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်းယင်းလော့ခ်ရှင်တော်ကဒူဘိုင်းနိုင်ငံကိုထွက်ပြေးသွားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ရှေ့တောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာအသင်းဟာထိုင်းအသင်းကိုအကျိုးဘောလူပွဲမှာရှုံးနိုင်ပြီးတော့ဘောလူပွဲနဲ့ဝေးသွားပြီဖြစ်ပါတယ်ခင်ဗျာဒီလိုနောက်ဆုံးရဒေတာတွင်းသတင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျောင်းသားလေးတယောက်ကတော့ဆက်ပြီးတော့ထိသွားတယ်နောက်ချင်းသူလေးတယောက်ကတော့ထိသွားတယ်ထိသွားတဲ့ကလေးကသူကတော့စိတ်ဆိုးကြောက်လို့ရှိနေပြီအခောင်မိုးဘတ်တော်ဘာလို့ညာတော့ကပေါက်သွားတယ်နောက်ပြီးတော့အောက်နိုင်ရနေ
မောင်တော်ဆေးရုံအနီးမှာရှိတဲ့အရှိဇော်ဒီကယုံပရဟိတဖုံးတော်ကြီးကြောင့်အရင်အကျန့်သက်သမားတို့ရဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့တောင်းထိုင်စရာတော့ဦးဇော်ဒီကမိတ်ကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါ့အပြင်အပတ်စဉ်တင်ဆက်ပေးတဲ့သတင်းနောက်မတ်စုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင
်။ Harvey Hurricane မုန်တိုင်းဟာစနေနေ့မနက်စောပိုင်းကဂုံးတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ Texas ပြည်နယ်ရှေ့တောင်ပိုင်း Rockport မြို့မှာကုန်းတွင်းကိုဝင်ရောက်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်ကမ်းရိုးတန်းတစ်လျှောက်မှာလေပြင်းနဲ့အတူမိုးသည်းထန်စွာရွာသွန်းခဲ့ပါတယ်။ Harvey Hurricane မုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါတယ်။ကုန်းတွင်းကိုစတင်ဝင်ရောက်တဲ့အချိန်မှာပြင်းအားအဆင့်၄ရှိပြီးတော့လေတိုက်တုံးကတနာရီကို209ကီလိုမီတာထိရှိခဲ့ပါတယ်။ဒါပေမဲ့စနေနေ့မနေ့အစောပိုင်းမှာတော့မုန်တိုင်းကတဖြည်းဖြည်းအပြော့လာခဲ့ပြီးတော့အခုခါမှာတော့မုန်တိုင်းရဲ့ပြင်းအားအဆင့်ဟာတိအထိကျသွားပြီဖြစ်တယ်လို့အမေရိကန်ရုပ်သံသတင်းတွေမှာဖော်ပြနေပါတယ်။မုန်တိုင်းကကုန်းတွင်းပိုင်းကိုတဖြည်းဖြည်းနီးကပ်လာတာနဲ့အမျှတက်ဆက်စ်ပြည်နယ်မှာနေထိုင်တဲ့သူထောင်ပေါင်းများစွာဟာလည်းမုန်တိုင်းအန္တရာယ်ကိုရှောင်တဲ့အတွက်အနေနဲ့ကုန်းတွင်းပိုင်းကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။အခုချိန်ထိတော့မုန်တိုင်းကြောင့်ထိခိုက်ဒဏ်ရာသေဆုံးသူဘယ်လောက်ရှိရဲဆိုတာကိုတော့အတည်ပြုလို့မရနိုင်သေးပါဘူး။ဒါပေမဲ့လေတိုက်နှုံးတွေပြင်းထန်တဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေဟာနေရာအတော်များများမှာအပြင်းမထွက်နိုင်ပဲဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။
မြောက်ကိုရီးယားကတာတိုပစ်မစ်ဆိုင်းဒုံးကျည်တွေကိုတောက်ကြနေမှာပြစ်လို့ခဲ့ကြောင်းအမေရိကန်ရေတပ်ကအတည်ပြုလိုက်ပါတယ်။ဒုံးကျည်တွေကပြစ်မှတ်ကိုတော့တခုမှမထိဘူးလို့ပြောပါရယ်။ည7:00နာရီအချိန်မှာ7မိနစ်စီချပြီးတော့မစ်ဆိုင်း3ခုကိုပြစ်လို့ခဲ့တဲ့အကြောင်းအမေရိကန်ပစိဖိတ်ဒေတာစစ်ဌာနချုပ်ကတောက်ကြနေကပြောလိုက်ပါတယ်။ပထမနဲ့တတိယမြောက်ပြစ်လိုက်တဲ့မစ်ဆိုင်းတွေကပြစ်မှတ်ကိုသွားစဉ်လေထဲမှာပေါက်သွားပြီးတော့ဒုတိယတစ်ခုကတော့ပြစ်လိုက်တာနဲ့ချင်းချင်းလို့ပေါက်ကွဲသွားပုံရပါတယ်။ဒီမစ်ဆိုင်းတွေတခုမှတော့မြောက်အမေရိကတိုက်နဲ့ဂွမ်ကျွန်းတို့အတွက်ရန်အဖြစ်စိုးရင်စရာမရှိဘူးလို့သူကပြောပါရယ်။အမေရိကန်တပ်တွေအနေနဲ့မြောက်ကိုရီးယားကိုဆက်ပြီးတော့အနီးကပ်စောင့်ကြည့်နေတယ်လို့လည်းသူကပြောပါရယ်။ဒုံးကျည်တွေဟာမြောက်ကိုရီးယားနိုင်ငံဂန်ဝုံပြည်နယ်ဂီဒဲယောင်ဒေသကနေလာခဲ့ပုံရပြီးတော့စီးရီးလေးစင်ကန်တခုရဲ့ဒစိတပိုင်းဖြစ်ပွဲရှိတယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါရယ်။ဒုံးကျည်ဒစင်းထက်မင်းဟာကီလိုမီတာ150လောက်ထိသွားပြီးတဲ့နောက်ပင်လယ်ထဲကိုကျသွားတယ်လို့လည်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါရယ်
။အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုအစိုးရကိုဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံအသစ်ပြန်ရှိတဲ့ကျွေးမီတွေနဲ့ရရှိရန်ပိုင်းရရှိတဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့ဘာမှအဆက်ဆံမလုပ်ဖို့အမေရိကန်ပြည်ထောင်စုကတောက်ချနေမှာတားမြစ်လိုက်ပါတယ်။နောက်ကွာချမ်းမှာကိုပြည်သူတွေကိုထိခိုက်နေနာအောင်လုပ်ပြီးတရားမဝင်အာဏာရှင်အစိုးရအာဏာရတာမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့ခွင့်ပြုသွားမှာမဟုတ်ဘူးဆိုတာကိုပြသတဲ့အနေနဲ့အခုလိုတန်ခတ်ပိတ်ဆို့မှုအစ်စ်တွေကိုချမှတ်လိုက်တာဖြစ်တယ်လို့အမျိုးသားလုံခြုံရေးချန်ပေအိရှာမိုက်မော့စတာကသတင်းတောက်တွေကိုပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားနိုင်ငံကိုစီးရီးယားရေးယူနိုင်ခြင်းရှိသလားဆိုတဲ့အပေါ်မှာတော့တိတ်မကြခင်အချိန်တွင်းမှာတော့စီးရီးယားရေးယူနိုင်ရေးယူဆောင်ရွက်တာမျိုးကိုမျှော်မှန်းမထားဘူးလို့သူကပြောပါတယ်ဒါပေမဲ့အဲ့လို maybe မိနစ်ပိုင်းအကြာမှာပဲအင်မီတော်ပြောခွင့်ရဆာရာဟာကဘီဆန်ဒါစ်ကိုဒီကိစ္စနဲ့ပတ်သက်ပြီးမိတဲ့အခါမှာအမေရိကန်ပြည်ထောင်စုအနေနဲ့ရွေးချယ်စရာလမ်းကြောင်းတွေကိုအကုန်လုံးဖွင့်ထားပြီးတော့ဗင်နီလန်းကိုမှပြစ်ပယ်ထားတာမရှိဘူးလို့ပြောခဲ့ပါတယ် American Piraung Su Nene Tamra Maduro Soya Ne Soya Pai PDVS Ye Nan Kaumi Ne Siwa Ye Ya Patat San Ne Mu Le Ma Lou Ya Bu Lo Tamra Trump Ga Ocho Ye Main Tia Ko Taw Cha Ni Ga Le Lama Ye Tho Thauk Pyan Lai Ba Le Khmyar
Africa ne Asia naingen ri ga ni Europa ma kholong kwe mya de shwe pyang chi cha bo chou za du ri go tu ru ye ne ye yin naingen ri ni ne pyan lak khan aw twa an pe de ni ne a yi naingen ri go pe ni de phwin pyo tu tet ye akuni ri go yet sain pyo kong twa yin ne pi win kwe kan tat main ri cha mat la nai de lo Europa tamaka ye shwe pyang chi cha nei thain tu mya sain ya commissioner min ji ga pyo lai ba de Europa tamaka a chi ke ri ha a dik phwin pyo tu tet ye si man gain ri go pe ni de akuni ri go yet tan twa bo atwet sin sa ni de lo Dmitry Mavramopoulos ga စနေနေ့ကပြည်တွင်းကသတိစင်းစာနဲ့တွေးဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။ကျွန်တော်တို့အဲ့ဒီဒေသတွေမှာအခွင့်အလမ်းတွေဖန်ပြီးပြီးတော့လူတွေအဲ့ဒီမှာဆက်နေလာအောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ပါတယ်။နေရင်းကိုပြန်လည်ပို့ဆောင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေပြက်ကွက်တဲ့နိုင်ငံတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်တာတွေနဲ့ကြုံရနိုင်တယ်လို့သူကပြောပါတယ်။နေရင်းကိုပြန်တဲ့သူတွေကိုလက်မခံတဲ့နိုင်ငံတွေကထိပ်ပိုင်းခေါင်းဆောင်တွေကိုပြည်ဝင်ခွင့်ဗီဇာတွေထုတ်မပေးဘဲဆိုင်းငံ့သွားမယ်လို့သိမကြခင်ကလည်းဂျာမနီနိုင်ငံကလည်းချင်းချောက်လိုက်ပါတယ်။ဒါပေမဲ့ဒီထက်ပိုပြီးကျယ်ပြန့်တဲ့ဗီဇာပိတ်ပင်မှုကိုလုပ်ဖို့အတွက်စဉ်းစားနေကြပြီးတော့နိုင်ငံသားတံတမန်တွေနဲ့ဆရာဝန်တွေကနေကျောင်းသားတွေနဲ့သုတေသီတွေအထိလူထောင်ပေါင်းများစွာခရီးသွားလာခွင့်ကန့်သတ်တာတွေခံရနိုင်ပြီးတော့ဒီကိစ္စကိုအခုခါမှဆွေးနွေးနေတယ်လို့သူကပြောပါတယ်
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39လိုင်းဒိုမီတာ25 kHz 1.965လိုင်းဒိုမီတာ32 kHz 9.325လိုင်းဒိုမီတာ57 kHz 5.85နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1.95တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖီရီကနေစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့စီးပွားရေးလုပ်ငန်းအသစ်တွေမလုပ်ဖို့တရုတ်နိုင်ငံကတားမြစ်ပိတ်ပင်လိုက်တယ်လို့တရုတ်ကုသန်းရောင်းဝယ်ဝန်ကြီးဌာနကတောက်ကြနေကညညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကအခုလိုလုပ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကအခုလအစောပိုင်းမှာချမှတ်ခဲ့တဲ့အရေးယူပိတ်ဆို့မှုတွေနဲ့တညီတည်းလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့စီးပွားရေးလုပ်ငန်းတွေမလုပ်ဖို့တားမြစ်ချက်ဟာအခုအချက်ချင်းစတင်လိုက်တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံကလူပုဂ္ဂိုလ်တဦးချင်းစီဒါမှမဟုတ်ကုမ္ပဏီတွေပါဝင်ပတ်သက်နေတဲ့ဖက်ဆက်လုပ်ငန်းအသစ်တွေတဦးတည်းပိုင်လုပ်ငန်းအသစ်တွေရှိပြီးသားလုပ်ငန်းတွေကိုချက်ထွင်တာတွေတရုတ်နိုင်ငံမှာတားမြစ်လိုက်တယ်လို့တရုတ်ကုသရေးဝန်ကြီးဌာနကအင်တာနက်ဆောင်ရွက်နာမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒါ့အပြင်တရုတ်ကုမ္ပဏီတွေအနေနဲ့မြောက်ကိုရီးယားမှာယင်းနှိမ့်ညံ့မှုအသစ်တွေဒါမှမဟုတ်ယင်းနှိမ့်ညံ့မှုတွေတိုးချဲ့ဖို့ချောက်တာတွေကိုလည်းအတည်ပြုသွားမှာမဟုတ်ဘူးလို့ပြောပါတယ်။မြောက်ကိုရီးယားကဇူလိုင်လထဲမှာတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်စမ်းသပ်ခဲ့ရာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်အခုလစောပိုင်းမှာအရေးယူပိတ်ဆို့မှုအသစ်တွေချမှတ်ခဲ့တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးအစီအစဉ်ကိုအဆုံးသတ်ဖို့ဖိအားပေးတဲ့အနေနဲ့အဲ့လိုချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာယာဒူကဖြုတ်ချခံရတဲ့သမရပတ်ကွန်ဟေးကိုထောက်ခံသူထောင်နဲ့ချီဟာသမရကိုအာဂတိလိုက်စားမှုနဲ့ရေးယူတာကိုအဓိကထောက်ခံပုံရတဲ့တရားရုံးကိုကန့်ကွက်ဆန္ဒပြပြီးတော့ဆိုးမျိုးတော်မှာဒီကနေ့မှပဲစီတက်လှည့်လည်ခဲ့ကြပါတယ်။တောင်ကိုရီးယားအလံနဲ့အမေရိကန်အလံတွေကိုကင်ဆောင်လာတဲ့ဆန္ဒပြသူတွေဟာအပြစ်မရှိတဲ့သမရပတ်ကွန်ဟေးကိုလွှတ်ပေးလို့ဟစ်အော်ခဲ့ကြပြီးတော့သမရိုးကြဝါဒီမဟုတ်တဲ့သမရမွန်ဂျေအင်းယာဒူကဆင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။မစ်ပါကိုယာဒူကဖယ်ရှားပြီးနောက်ကျင်းပတဲ့ဂျားချင်ရွေးကောက်ပွဲမှာသမရမွန်အနိုင်ရပြီးတော့တက်လာတာဖြစ်ပါတယ်။သမရအင်ဂျော်ဆန်အင်ဂျာနားကလမ်းတွေစီကိုဥတီချီတဲ့ကြတော့ဆန္ဒပြသူတချို့လမ်းသွားလမ်းလာတွေနဲ့ထိမိနှိမိတာတွေရှိနေပါတယ်။သူတို့နဲ့မနှီးမဝဲမှာပဲနောက်တစ်ခွဲကလည်းလူတို့စီဝေးပွဲကျင်းပခဲ့တာပါ။ဆန္ဒပြတဲ့လူအုပ်ဘလောက်ကြီးလဲဆိုတာကိုစိုးမျိုးတော်ရဲတပ်ဖွဲ့ကခံမှန်းမထားနိုင်ပေနဲ့အမည်မဖော်တဲ့ရဲတအူးကတော့လူပေါင်း 8,000 လောက်ဒီချီတက်ပွဲမှာပါဝင်ခဲ့တယ်လို့ပြောပါတယ်။တောင်ကိုရီးယားနိုင်ငံစီးပွားရေးအတွက်အားကိုးရတဲ့ Samsung Electronic Company ရဲ့ဒုဥက္ကဋ္ဌ EJ Yong ကိုသမရလက်ထိုးမှုအပါအဝင်ပြစ်ချက်မျိုးစုံနဲ့တောင်ကိုရီးယားတရားရုံးတရုံးကထောင်ဒဏ်5နှစ်ချလိုက်ပြီးတော့နောက်တရက်ဖြစ်တဲ့ဒီကနေ့မှာပဲသမရပတ်ကိုထောက်ခံချီတက်ပွဲကျင်းပကြတာပါလူသားနဲ့ချီပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်ပြီးတော့ဒီသမလမှာဥပဒေပြုအမတ်တွေကသူ့ကိုရေးယူဖို့လှုပ်ခဲကြပြီးတဲ့နောက်တာဝန်ကနေတရားဝင်ရဲဆိုင်ပြီးတော့အာဂတိလိုက်စားမှုနဲ့မလာမှာဖက်ရှိခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့မစ်ပတ်တရားရင်ဆိုင်နေရပြီးတော့အော်တိုဘာလလယ်လောက်မှာဆုံးဖြတ်ချက်ချမှာဖြစ်ပါတယ်
Taiwan Yijo Hong Yang Lakshanawat Ha, Tumabo, Posa Munetia, Sweetheart, Munepata Bidiaon, Jane Piakwa Mugo, Bodiaonga, Mimacha Gemabe, Dubai Nango, Tabizaga, Pibare, Lassi Bemasini, Lesurago, Tayo Matia, we met Tumaha, Konglangani, Cambodian and Utabi, Eriga, Matasin, Dubai Go, Tugo, Pedu, Tuxan, Shanwanet, Togajan, Tumaye, Poor Time Party, Wendiga, the Remediarigo, Piovare. ສັນດະວາໄຊປິວບູອັດແຕອະມາລໍຈີດີທົກຊີແກອະນະສັດສັດບີຍင်းລັກໂກຕຍາຊ້ວຊູຖ້າໄວແມ່ຕູກໍອະພິເມຊີຈອງຍင်းຊູຖ້າບາເດຕູພໍປໍສາມຸນເດຕຍາຊ້ວຖ້າແດອຫມູອະເມ່ງຊາມາໂກຕຍາຍົງໂກລາຍົກພູປຽກກວັດແຄແນນາຕູມາໂກພັນວານທົກແຄລະຜິດບາເດຕູມາຍາຊິນີກໍລໍຍင်းລັກຄາອໍນາມຈ້ານຜິດນີເດລູປ
ရွေးနိုင်ငံအနောက်မြောက်ပိုင်းကအိုင်အက်အက်စ်လမ်မစ်စစ်သွေးကြရလက်အောက်ကြရောက်နေတဲ့တယ်လီဖုန်းမျိုးကိုမျိုးလေကောင်အပါဝင်အော်တိုမက်ခရဲတိုက်ကြီးရဲ့ခေါင်းမိုးပေါ်မှာလည်းအလံဆိုင်ထူနိုင်ခဲ့ပါတယ်အကြံဖတ်မှုတိုက်ဖြည့်ရေးတပ်ဖွဲ့တွေကရဲတိုက်နဲ့ပက်စစ်တင်ခရိုင်တွေကိုအိုင်အက်အက်စ်လောက်ကနေပြန်ယူခဲ့ပြီးတော့ရဲတိုက်ပေါ်မှာအလံလွှင့်ထူနိုင်ပါပြီလို့အီရတ် င်ကြီး John Eve Ledrian ပြင်သစ်ကာကွယ်ရေးဝင်ကြီး Florence Parly နဲ့ Baghdad မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
မလေးရှားနိုင်ငံမှာကျင်းပတဲ့29ကြိမ်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့မြန်မာအသင်းဟာထိုင်းအသင်းကိုတကူကူမရှိနဲ့ရှုံးနိမ့်ပြီးတော့ဖိုင်နယ်နဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မန်အီတန်စင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မောင်တော်မြို့မှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေလုံးပောက်ကွဲခဲ့ပါတယ်မောင်တော်မြို့ဘော်ကဇောရိကယုံပရဟိတဖုံးတော်ကြီးတောင်းဝင်းဤမှာလက်နက်ငယ်ဖြင့်ပစ်ခတ်ခဲ့တဲ့အတွေ့တဦးသေဆုံးပြီးတဦးဒဏ်ရာသွားတယ်လို့အဲ့ဒီဖုံးကြီးတောင်းကဒီတောင်းထိုင်ဆရာတော်ကပြောပါတယ်ဒါအပြင်မောင်တော်မြို့နေရာတချို့မှာလည်းလက်နေကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးရဲတပ်ဖွဲ့ကညဘက်ကင်းလက်နေတယ်လို့အာဏာပိုင်တွေကပြောပေမယ့်လုံခြုံရေးကိုထိထိရောက်မပေးစွမ်းနိုင်သေးဘူးလို့ဘူဒီတောင်ကရောမောင်တော်ဒေသခံတွေကပြောပါတယ်။ဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းနဲ့အမေခါကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်တာခံခဲ့ရပြီးနောက်မှာတော့အခုလိုမောင်တော်မျိုးလည်းမှာရှိနေတဲ့နေရာအချို့ကိုလက်ပစ်ပုံလက်နက်ကြီးစတာတွေနဲ့ပစ်ခတ်ခံလာရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မျိုးမှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေးလုံးကွဲခဲ့တယ်လို့ဒေသခံတွေဘက်ကပြောဆိုခဲ့တယ်လို့အစိုးရကလည်းတင်ပြထုတ်ပြန်ခဲ့ပါတယ်။ဒီမိုင်းတွေဟာနေ့လယ်တနာရီကနေနာရီခြားကညနေ၄နာရီထိဇက်တိုက်ဆိုးတယ်လို့မောင်တော်မျိုးရဲ့နေမြေ6မှာပောက်ခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာတော့ဘင်္ဂလီအကြမ်းဖက်တွေထောင်ထားတဲ့ဒီလက်လုံမိုင်းပောက်ကွဲမှုကြောင့်ဒေသခံတွေထိခိုက်တာမရှိဘူးလို့ပြောဆိုထားပါတယ်။ဒီကနေ့နေ့လေ2နာရီကျော်လောက်ကမောင်တော်ဆေးရုံနားမှာရှိတဲ့အရှိဇောတိကာယုံပရာဟိတဖုံးတော်ကြီးကျောင်းဝင်းအနီးမှာအကြမ်းဖက်သမားတွေကတနက်နေ့၄ချက်ပစ်ခတ်ခဲ့တာမို့ကျောင်းဝင်းတွင်နွားစာလာရိုက်တဲ့ဟိန္ဒူဘာသာဝင်တဦးသေဆုံးခဲ့ရပြီးကပ္ပိယတဦးဒဏ်ရာရရှိခဲ့တယ်လို့ကျောင်းဆောင်လည်းပျက်စီးခဲ့တယ်လို့အဲ့ဒီကျောင်းကကျောင်းတိုင်ဆရာတော်ဦးဇော်တိကာကပြောပါတယ်။ဒဏ်ရာရကပ္ပိယရဲ့အခြေအနေကစိုးရိမ်စရာမရှိဘူးလို့လည်းသူကမိန့်ပါတယ်။တိုက်ခိုက်လာသူမှာကျောင်းနီးမှာပဲနေတဲ့ဘုန်းကြီးကျောင်းဝင်းအတွင်ဝင်ထွက်သွားလာနေသူကျောင်းမှာပယံအလုတ်ကိုလုတ်ကိုင်းနေတဲ့မွတ်စလင်တဦးဖြစ်တယ်လို့ဆရာတော်ကမိန့်ပါတယ်
။ကျောင်းသားလေးတယောက်ကတော့ချက်ပြီးတော့ထိသွားတယ်။နောက်ထင်းသူလေးတယောက်ကတော့ပြေးသွားတယ်။ပြေးသွားတဲ့ကလေးကသူကတော့ဆေးချိုချော်လို့ရှိနေပြီ။အခေါင်မိုးပတ်တော့ဘာလို့ညာတော့ကပေါက်သွားတယ်။နောက်ပြီးတော့အုံနိုင်ရနေနေပါပါကြည့်ပြီးတော့ကိုယ်သွားပြေးသွားတာလေးလေလို့ရှိတယ်။အဲဘသူလက်ရှိရှိရမလဲ။ဒီကောင်ကိုပြည့်တဲ့အကောင်ကိုအင်းဝင်ဖို့မှုတော့အတိကျသေးတယ်လေ။နောက်ပြီးတော့ဒီအဲ့ဒီငါကောင်လေးကခုံခုံကျောင်းမှနေနေပြီးတော့ခဏခဏလာလာလာပြီးတော့ပြန်လုံနေတဲ့ဂလာလေးစားဖို့စားဖို့နေနေပြီးတော့မပြစ်စုံမဖုံလို့ဘူးဆိုလို့ချင်းလည်းဖုန်ကြီးစီလာရင်ဖုန်ကြီးကကုန်ပြတာတည်းသူတို့ကိုမကြားရင်မမကြီးကအစနောက်ပြီးတော့ပိတ်ဆံကတရုပ်တော်အစကုန်တော့မပြေတော့လို့မပါရှာဘူးဒီစကမရှိတော့ခုကြီးစီကလာလာပြီးတော့တောင်းလို့ခုကြီးပေးသေးတယ်အဲ့တော့ခုကြီးဘလို့နင်းနိုင်မှသူတို့ကိုမယုံချင်နိုင်တော့အံ့ဩတယ်
နိုင်ငံတော်တိုင်ပင်ခံရုံးထုတ်ပြန်ချက်မှာတော့အကျန်းဖတ်သမားတွေဟာမိုင်းထောင်လက်နက်နဲ့ပစ်တာအပြင်တက်မရော်ဘက်ကမီးရှို့ဖြက်စီးတဲ့ပုံစံမျိုးဖြစ်အောင်လုပ်ဆောင်ပြီးမောင်နှမမျိုးနဲ့မင်းလုံးမျိုးမှာရှိနေတဲ့အိမ်၈၈အိမ်ဈေးဆိုင်၅၄ဆိုင်ဆိုင်ငန်း၅၀တခန်းပလီနှစ်ခုအာရဗီကျောင်း၈ခုကာကိုးစီနယ်ဆိုင်ကယ်၄စီးကိုပါမီးရှို့ဖြက်စီးခဲ့တယ်လို့ဖော်ပြထားပါတယ် ဒီတဲ့ကြောပြန်တိုက်ခိုက်မှုဟာအစိုးရဘင်္ဂလီအကြံဖတ်သမားများလက်ချက်လို့နိုင်ငံတော်အတိုင်းအမြန်ရုံးကပြောဆိုတက်မှတ်ထားပါတယ်အကြံဖတ်သမားတွေဟာအစိုးရသတင်းပေးလို့တန်တရားရှိသူအစ္စလမ်ဘာသာဝင်၅ဦးကိုလည်းကျေးရွာအတွင်းဝင်ကတပ်ဖြတ်ခဲ့တဲ့အပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေတွာလာလှုပ်ရှားမှုကိုအဟန့်အတားဖြစ်စေဖို့ပါမိုင်းထောင်သားတွေလုပ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထား ညာဘက်ကင်းလေနေတယ်လို့နေသားဆောင်တက်ကပြောဆိုထားပေမဲ့ဒေသခံတွေဘက်ကတော့သူတို့ရဲ့လုံခြုံရေးကိုစိုးရိမ်ပူပန်နေသေးပဲလို့ပြောပါတယ်။ထောင်ကိုကိုဆယ်ခုနှစ်ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တဲ့ဒီဇော်တိကာယုံပရာဟိတာဖုံးတော်ကြီးเจ้าမှာအတန်းဖတ်သမားတွေရန်ကလွတ်အောင်လာရောက်ခိုးလုံနေကြသူအယောက်80လောက်ရှိနေပြီသူတို့အတွက်လုံခြုံရေးဟာအတော်အင်အားနည်းနေတယ်လို့ဆရာတော်ကမိန့်ပါတယ်။ခ
လို့ဖမ်းလို့မဖမ်းဘူးမသွားဘူးဆိုရင်ခိုင်းလိုက်ရတဲ့အနေအထားဆိုလို့ရှိရင်အဲ့ဒီဥစ္စာကတကယ်လို့ဟိုခင်းစီးပြီးဟိုကတမကြီးရဲ့အခုကဆိုရင်ခိုင်းလိုက်ရတဲ့အနေအထားတဲ့ရောက်ဖို့ကောင်းတဲ့အနေအထားမျိုးကိုတော့ရောက်တော့ရှိတယ်တမျိုးလေးလို့တစ်ခေလုံးမှရှိတဲ့လူတွေရဲ့အဆက်အဦးရေးစိတ်တွေကအကုန်လုံးစိုးရင်ထိုင်ရနေကြရတာ
တည်သူတွေရဲ့လုံခြုံရေးကိုပြည်သူတွေကိုယ်တိုင်ပဲရယူနေရတယ်လို့ပြောလာသူကတော့ဘူးသီးတော်မြို့နယ်ကရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးတန်းနိုင်ပါဘူးသီးတော်မြို့နယ်အခြေအနေနဲ့ပတ်သက်ပြီးသူက
ဘူးသီးတော်ဒီနေ့တော့နေနေလောက်ဘူးရှင်ကြီးကတော့ဒီနေ့ဆင်းနေကောင်းနေစေနောက်နေဝင်လာရင်တော့ပြောလို့မရ
ရခိုင်ပြည်နယ်မြောက်ပိုင်းတကြောပြန်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဝင်းကျင်ကျေးရွာတွေကဒေသခံတွေဟာမောင်နှောနဲ့ဘူးသီးတော်မျိုးပေါ်ကိုတင်ဆောင်လာနေကြရပါတယ်။ဒါပေမဲ့လာရောက်ခိုးလုံသူတွေကမျိုးကံတွေအတွက်ပါလုံခြုံရေးကတော့စိတ်ချရတဲ့အနေထားမှမရှိဘူးလို့ဒေသခံတွေကပြောဆိုထားပါတယ်ရှင်
။မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းနောက်မှတ်စုအစီအစဉ်လှက်ပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကပုဂံဒေသမှာပြင်းအား6ဒသမ8ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာအခုဆိုရင်တနှစ်ပြည့်ခဲ့ပြီဖြစ်တယ်လို့လာမယ့်စက်တင်ဘာလမှာပုဂံရှေးဟောင်းယဉ်ကျေးမှုဒေတာကိုကမ္ဘာအမွေအနှစ်စီးရင်ဝင်ဖြစ်ရေးအတွက် UNESCO အဖွဲ့ထံအဆိုပြုလွှာအကြံတင်သွင်းတော်မှာဖြစ်ပါတယ်။ရှေးဟောင်းဆောင်တွင်ခင်မီဟိုတယ်ကြီးတွေအများအပြားရှိနေတဲ့ပုဂံဒေတာရဲ့ကမ္ဘာအမွေအနှစ်စီးရင်ဝင်အခြေအလားအလာနဲ့ဒီငလျင်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့ဖျားပထိုး400နီးပါးပြင်ဆင်မှုအခြေအနေပဲအဆင့်ရောက်နေပြီလဲဆိုတာကိုဒီတစ်ပတ်သတင်းနောက်မှဆုအစီအစဉ်ကနေ VOA မြန်မာပိုင်းသတင်းနောက်မမမြင့်ခိုင်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
ပကံဖျားပထိုး400နီးပါးကိုထိခိုက်ပျက်စီးစေခဲ့တဲ့ပြင်းအား6ဒသမ8ငလျင်လှုပ်ခတ်ခဲ့တာအခုဆိုရင်တနည်းပြပါပြီ။ပကံဒေသကိုကမ္ဘာအမွေနဲ့စီးရင်ဝင်ရေးကြိုးပမ်းနေတဲ့မှာငလျင်လှုပ်ခတ်ခဲ့တာကြောင့်အများစုကစိုးရင်ခဲ့ကြပြီးမယ်။ပညာရှင်တွေကတော့ငလျင်ဟာပကံဒေသကိုကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်လာစေဖို့တွန်းအားဖြစ်စေတယ်လို့မှတ်ချက်ပြုခဲ့ကြတာပါ။ငလျင်လှုပ်ပြီးသိပ်မကြခင်မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းထိခိုက်ပျက်စီးခဲ့တဲ့ဇီဒီပထိုးတွေကိုအလင်းစလို့မပြုတ်ပြင်ပဲပညာရှင်တွေရဲ့အကြံဉာဏ် UNESCO ရဲ့အကူအညီတွေရယူပြီးစနစ်တကျပြုပြင်ထိန်းသိမ်းဖို့မှာကြားခဲ့တာလေးရှိပါတယ်။ပကံမောင်ငလင်းလုပ်ပြီးတနစ်အကြာမှာတော့အထိခိုက်ပျက်စီးနေတဲ့ဖျားပထိုး900ကျော်ပြင်ဆင်ပြီးသွားပြီဖြစ်ပါတယ်။ငလင်းတန်းခံရတဲ့ဖျားပထိုးတွေအလုံးကို9နှစ်အတွင်းအပြည့်သက်ပြင်ဆင်နိုင်ဖို့ရထားပြီးအခုအချိန်ထိပြင်ဆင်ပြီးစီးမှုအခြေအနေနဲ့ပတ်သက်ပြီးရှေးဟောင်းသုတေသနနဲ့အမျိုးသားပြရိုက်ဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးသိန်းလွင်ကအခုလိုပြောပြပါတယ်။
ဖျားပေါင်း389ခုပြစီခဲ့တယ်။အဲ့မှာမှာပထမဦးစားပေး36ခုဒုတိယဦးစားပေး96ခုနဲ့နောက်တတိယဦးစားပေး24ခုပေါ့နော်။ဒါတွေကပထမတတိယဦးစားပေးကအသေးမွားလေးတက်တာရှိတယ်။ဒါတွေလည်းကျွန်တော်တို့ပြင်ပြီးသွားပြီ။အဲ့ဒီမှာကြံတဲ့ဖျားတွေကိုကျွန်တော်တို့ဘယ်ဖျားတွေကိုဘယ်ဘယ်နှစ်ခုနှစ်9နှစ်လောက်ကျွန်တော်တို့ຢာသားပြက်ထားလိုက်တယ်။ဖျားပထမနှစ်မှာဖျားဘယ်နှစ်ခုပြင်မယ်ဒုတိယနှစ်မှာဘယ်နှစ်ရာဘယ်နှစ်ခုပြင်မယ်ဆိုပြီးတော့ကျွန်တော်တို့ဒီ plan လုပ်ပြီးလုပ်တဲ့အခါမှာဒီ2018နှစ်မှာတော့ဖျားအစု50ကျွန်တော်တို့ပြင်မယ်လို့ຢာသားပြီးတော့အခုပြင်တဲ့အခါမှာကျွန်တော်တို့ဖျားအစုပေါင်း20ကျော်လောက်ပြီးပြီ
ဖျားပထိုးတွေကိုစနစ်တကျပြုပြင်ထိန်သိမ်းနိုင်ဖို့ယူနက်စကိုရဲ့နိုင်ငံတကာကပညာရှင်တွေအကူအညီပေးနေကြတာပါငလျင်တန်ကြောင့်ထိခိုက်မှုများခဲ့တဲ့ဖျားပထိုးတွေကိုတော့ပြင်ဆင်ဖို့ကြံရှိနေသေးပြီးတချို့ဖျားပထိုးတွေကိုပြင်ဆင်ဖို့ခက်ခဲတာမို့ဘလို့ပြင်ဆင်ရမလဲဆိုတာသူ့ဒေသနာလုပ်နေတဲ့ဖြစ်တယ်လို့ယူနက်စကိုရဲ့မြန်မာပြည်ကိုယ်စားလှယ်ဒေါ်အောင်မမျိုးကပြောပါတယ်ဒါပေမ
ကြီးမှုဒေတာကိုကမ္ဘာအမွေနဲ့စည်းဝင်ဖြစ်ဖို့ UNESCO ကိုအဆိုပြုလွှာချမ်းတင်သွင်းတော့မှာပါ။ပုဂံကိုကမ္ဘာအမွေနဲ့စည်းဝင်ဖို့ဆိုရင်ဒီဒေတာဟာဘာကြောင့်ကမ္ဘာအမွေနဲ့ဖြစ်တင်တာလဲဆိုတာနဲ့ဒီဒေတာအပေါ်အစိုးရအနေနဲ့ဘယ်လိုစီမံခန့်ခွဲမှုတွေလုပ်နေသလဲဆိုတဲ့အချက်နှစ်ချက်ပေါ်အဓိကမှုတည်နေတာပါ။ပကံဒေသတစ်ခုလုံးကိုယဉ်ကျေးမှုနေမြေတစ်ခုအနေနဲ့ကမ္ဘာအမွေနဲ့စည်းရင်းဝင်ဖို့ဆိုရင်လက်ရှိအစိုးရရဲ့ပကံဒေသအပေါ်စီမံခန့်ခွဲမှုအပိုင်းတချို့နဲ့ပတ်သက်ပြီး UNESCO နဲ့ညှိနှိုင်းရအောင်မယ်လို့ဒေါ်အောင်မျိုးကပြောပါတယ
်။ Overall management ကိုပြန်ကြည့်ရင်တော့အခုချိန်ကြီးညှိနှိုင်းမှုလိုတာတွေကတော့ရှိနေသေးတယ်။ဥမာကျမတို့ဒီ UNESCO ဘက်ကအကြံပြုထားတာကတော့ပကံရဲ့တကယ့်ရှင်ဟောင်းအမွေနဲ့စုံလင်းမှရှိနေတဲ့ခေါ်ကြည်ကြီးတွေပေါ့နော်။ဒါတွေကဘင်းပတ်ဝန်းကျင်မှာရှိတယ်ဒီအမွေအနှစ်တွေကိုတက်ရောက်မှုရှိနိုင်မှာဆိုတဲ့အတွက်ကြောင့်မလို့နောက်10နှစ်ဒါမှမဟုတ်15နှစ်အရင်းကြီးကာလတစ်ခုတတ်မှတ်ပြီးပြီးလို့ရှိရင်တို့ကိုဒီအမွေနှစ်စုံတဲ့ဟိုဝေးတဲ့နေရာမှာပေါ့နော်ဝေးတဲ့ဆိုတာဝေးရတော့မဟုတ်ဘူးမထိခိုက်နိုင်တဲ့နေရာမျိုးမှာနေရာတစ်ခုကိုပြန်လဲတတ်မှတ်ပြီးတော့ဒီ infrastructure တွေကိုလည်းအစိုးရကနေပြီးတော့ပံ့ပိုးပြီးတဲ့အခါမှာနေရာပြောင်းပြီးတော့ပေါ့နော်ဖင်ဖြစ်ဖို့အတွက်ဒါမျိုးတွေအကြံပေးထားတာလည်းရှိတယ်
ကဘာမှာပကံလိုနေရာမျိုးနောက်တစ်ခုထပ်မရှိသလိုအမွေနှစ်တွေဟာပြက်စီးသွားရင်ဘယ်တော့မှပြန်မရနိုင်တော့မှုပကံရှိဟောင်းဆောင်အတွင်ခင်မီဟိုတယ်ကြီးတွေထားရှိတဲ့ကိစ္စကိုပြန်လည်စဉ်းစားသင့်တယ်လို့ဒေါ်မာမျိုးကပြောပါတယ
်ဒီအမွေနှစ်တွေရှိနေလို့ဒီကဘာလဲခီးသွားလုပ်ငန်းကဖွံ့ဖြိုးနေတာအမွေနှစ်တွေမရှိရင်ကဘာလဲခီးသွားလုပ်ငန်းမရှိနိုင်ဆိုတော့ဒီအမွေနှစ်တွေကိုအမြဲတမ်းတည်တံ့ဖို့အတွက်ကပထမဦးစားပေးပြီးစဉ်းစားပေးရမယ်အဲဒါကြောင့်ဟိုတယ်တွေမရှိရဘူးလို့ပြောတာမဟုတ်ဘူးဟိုတယ်တွေကိုတင့်တော်တဲ့နေရာတွေမှာစနစ်တကျဒါလုပ်ပေးရမယ
်ဒေသခံတွေကတော့ပကံဒေသကိုကမ္ဘာအမွေနဲ့စည်းရင်းဝင်ဖို့ကြိုးစားသလိုတစ်ဖက်မှာလည်းစိုးရိမ်ချက်တွေရှိတဲ့အကြောင်းပကံဒေသခံကိုနိုင်ထွန်းကအခုလိုပြောပြပါတယ
် UNESCO နဲ့ကျွန်တော်တို့ဟိုဒေသခံတွေနဲ့စကားပြောကြည့်တဲ့အချိန်မှာ UNESCO ကအဓိကမူနှချက်ကဒေသခံတွေရဲ့အခွင့်အရေးဖွံ့ဖြိုးတိုးတက်ရေးဒေသခံတွေရဲ့ဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ရင်းချမှုအမွေနဲ့ထိန်းသိမ်းရေးဆိုတဲ့အချက်နှစ်ချက်ကိုဒေသခံတွေကြိုက်တယ်။ဒါပေမဲ့ဒီရှေးဟောင်းဥပဒေမှာကဒေသခံတွေရဲ့အခွင့်အရေးတွေဒေသဖွံ့ဖြိုးတိုးတက်ရေးတွေမှာမပါဘူးဖြစ်နေတဲ့အတွက်ဒေသခံတွေကဒီရှေးဟောင်းဥပဒေနဲ့ပတ်သက်ပြီးရမှချိုးရင်ကြောင်းကြမှုတွေရှိနေတာ
။ပြင်းအား6.8%ရှိတဲ့ငလျင်ဟာအစိုးရရောပြည်သူတွေကိုရောပကံဒေသကိုအရေးတကြီးထိန်းသိမ်းဖို့လိုနေပြီဆိုတာကိုအတိပေးခေါင်းလောင်းခောက်လိုက်သလိုဖြစ်သွားစေတာပါ။နှစ်ပေါင်း1000ကျော်တက်တန်းရှိလာတဲ့ပကံဒေသကသမိုင်းအမွေနှစ်တွေရည်ရှိတည်တံ့ဖို့လက်ရှိအစိုးရနဲ့ပြည်သူအားလုံးမှာတာဝန်ရှိသလိုပကံရဲ့အမွေနှစ်တွေကိုစနစ်တကျထိန်းသိမ်းဖို့ကမ္ဘာအမွေနှစ်စည်းရုံးဝင်နိုင်ရေးကအထူးသလဲလိုအပ်နေတာလည်းဖြစ်ပါရဲ့ရှင်။
မမမြင့်ခိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ပြပေးပါမယ်နိုင်ငံတကာနိုင်ငံရဲ့အနာဂတ်ဖြစ်တဲ့လူငယ်တွေရဲ့ဘဝအဆင့်အတန်းကိုမြှင့်တင်ဖို့ဆိုရင်လူငယ်တွေကိုစိတ်ဓာတ်ရရပြုပြင်ပြောင်းလဲမှုတွေအဓိကလှုပ်ဆောင်ပေးဖို့လူငယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းပါတယ်အခုနှစ်ပိုင်းတွေမှာကမြို့ပြတွေမှာလူငယ်တွေဒုစရိုက်မှုတွေကိုပိုကျူးလွန်လာကြတာကိုတွေ့ရပြီးဒါဟာအလောက်ကင်ခွင့်နှံရှားပါတာနဲ့မူရည်စီသုံးဆမှုများလာတာကြောင့်ဖြစ်တယ်လို့လူငယ်တွေနဲ့နှိစက်သူတွေကပြောပါတယ်အစိုးရကလည်းလူငယ်ရေးရာဝန်ကြီးဌာနတခုဖွဲ့စည်းပေးဖို့တောင်းဆိုနေကြပါတယ်အပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကအကူကောင်းမြတ်ဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်ဒီမှာနိုင်ငံလုံးမှာအသက်30ရောက်လူငယ်တွေအဝန်ကျူးလွန်နေမှုတွေနဲ့ဟာ2016ခုနှစ်ကအမှုကောင်း800လောက်ရှိတာကနေအခု2019မှာတော့ဇူလိုင်လအထိအမှုကောင်း600လောက်ရှိနေပါတယ် ခုရပိုင်းထဲမှာလည်းရန်ကုန်စမ်းချောင်းမြို့နယ်က GNG စတိုးဆိုင်ကိုလူငယ်တစုကဓားမြတိုက်မှုဖြစ်ပွားခဲ့ပြီးနောက်ဆက်တွဲဖော်လုပ်ချက်တွေအရစတိုးဆိုင်၅ဆိုင်အထိလူရမှုတွေရှိခဲ့သလိုအကူမှာလည်း GNG စတိုးဆိုင်ဆိုင်ကိုပဲလူငယ်တယောက်ကအနှုတ်ကျဆီးမှုဖြစ်ပွားခဲ့ပါသေးတယ်။လူငယ်တွေအနေနဲ့အဲဒီလိုလူရနေတာဟာအလောက်ကန်ခွလန်းရှားပါတာနဲ့မူရစေဝါတုံးဆက်မှုတွေများပြားလာတာကြောင့်လူငယ်တွေအနေနဲ့ခိုးမှုလူရမှုနဲ့ဒုစရိုက်မှုတွေကိုကျူးလွန်လာတာဖြစ်တယ်လို့လူငယ်အဖွဲ့အစည်းတွေကပြောဆိုတုံ့တက်နေကြပါတယ်။အမျိုးသားလူငယ်ကွန်ကရစ်ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ကိုစေလင်းမွန်ကတော့ဒုစရိုက်မှုတွေမှာလူငယ်တွေပါဝင်လာတာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်ဥမတော်မှဒီလောက်ဆောင်နိုင်မယ်ဆိုတဲ့စကားလုံးလေးရှိရပါတော့။လူငယ်ရဲ့အလောက်ကရှားပါမှုတွေဒါကျွန်တော်တို့ပြဿနာတစ်ခုဖြစ်လာတယ်။ဒီလိုတစ်ခါတည်းတချို့ပညာရေးတွေကျွန်တော်တို့ assess မလုပ်နိုင်ဘူး။တို့လက်လန်းဝေးနေကြတွေရှိရတော့ဥမနိုင်ငံပညာရေးစနစ်ကမကောင်းဘူး။လောက်ဆောင်ငွေတွေအရန်နေပါတယ်။အခုတွေကျွန်တော်အရန်ကြရရညာတစ်ခုရှိရမယ်။မန္တလေးစီရင်မှာတို့တနည်းဟို3600နဲ့ကျွန်တော်တို့ဒီ BE ပြီးထားတဲ့လူကိုခေါ်ရဲကိစ္စရမယ်ပေါ့။လောက်ဆောင်အရန်နေပါကြတယ်။တို့တက်တဲ့ပညာနဲ့ရရလောက်ဆောင်တွေကလုံးဝကိုမကိုက်ဘူး။အဲ့ဒီခါမှာတို့ဒီ crime တွေကိုကျူးလွန်တာ crime တွေကိုကျူးလွန်နေတာကတို့ကအကျင့်စာရိတ်တာပြက်လို့လားဒါအစိုးရပိုင်းဆိုင်ရာကတို့ရဲ့စာဝင်နေရေမဖြစ်ရှင်းနိုင်လို့လားဆိုတာကတော့ကျွန်တော်တို့စဉ်းစားဖို့လိုအပ်တယ်။အဲ့လိုခိုင်းပြီးကျူးလွန်တာရောဒီလူငယ်တွေပေါ့အဲ့လိုမျိုးပေါ့နော်စာဝိတ္တိမပြည့်လဲလို့ခိုင်းပြီးကျူးလွန်တာရောလူငယ်တွေပေါ့အဖြစ်တင်နေတယ်ဆိုလို့ရှိရင်ဒါဒီ fitting မော်ပြန်ပြီးကျွန်တော် blend လုပ်တာဖြစ်ပါတယ်ပေါ့နော
်လူငယ်တွေအနေနဲ့စစ်တမ်းကနေပြန်လည်လုံးမြောက်ချိန်မှာလဲကောင်းမွန်တဲ့စိတ်ဓာတ်တွေရရှိအောင်လှုပ်ဆောင်ပေးနိုင်မှုအတွက်ပြုရင်ကြောင်းလေးစကန်တွေအနေနဲ့အားနည်းချက်တွေရှိနေသေးတယ်လို့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်။ဒါကြောင့်အစိုးရအနေနဲ့လူငယ်တွေပြည့်မှုကျူးလွန်တာတွေကိုစနစ်တကျစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လိုအပ်ပြီးကြည့်တဲ့ချမှတ်မှုတွေလှုပ်ဆောင်ချိန်မှာလဲစိတ်တကြီးရပြောင်းလဲမှုတွေကိုပုံပုံလှုပ်ဆောင်ပေးဖို့လိုအပ်နေတာလို့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြတာပါရန်ကုန်လူငယ်ကွန်ရက်ရဲ့ဥက္ကဋ္ဌဖြစ်တဲ့မတ်တင်စာရှွန်းလက်ကြီးကတော့ပြည်မှုကျူးလွန်ပြီးရဲ့လူငယ်တွေကိုလူကြီးတွေကစုဆုံးမတာတက်သူတို့အချင်းချင်းစိတ်ဓာတ်တွေပြန်လည်မြင့်တင်တာကိုလှုပ်ဆောင်ပေးတင်တယ်လို့လည်းခုလိုဆိုလာပါတယ
်အစိုးရတွေလူကြီးတွေကလူငယ်တွေကိုဒီလိုမလုပ်သင့်ဘူးဒီလိုလုပ်တင်တယ်ကောင်းရမှန်ရအောင်ညွှန်နေနေဆိုရင်တော့မှလူငယ်တွေကနားထောင်ဖို့ကြားခိုင်းလို့နေပါတယ်အဲ့တော့လူငယ်အစင်းစင်းပြန်လည်မြင့်တင်ပေးရလုပ်ငန်းစဉ်တွေကိုအားပေးမြင့်တင်ပေးတင်ပါတယ်ဆိုတော့ဒီမွန်ပြည်နယ်မှာဆိုရင်လူငယ်တွေပေါ့နော်မွေးစေဘာဆွဲတဲ့ခါမှာမွန်ပြည်နယ်ကလူငယ်တွေပဲတည်တံ့သူတို့တွေစုစည်းပြီးတော့မွေးစေဖြတ်ဖို့စင်တာတွေဒီမကောင်းမှုလုပ်နေတဲ့လူငယ်တွေဆိုလည်းထိမ့်သိမ်းရေးစင်တာတွေသူတို့ကိုယ်တိုင်ဦးစီးပြီးတော့ထားပေးရပေါ့နော်ဆွဲခါကြောင့်ဟိုလူငယ်စံတဲ့အတွေးခေါ်နေတဲ့လူငယ်တွေကိုချင်းကတဲ့ခါမှာပို့ပြီးတော့နားထောင်ဖို့ပို့ပြီးတော့နှိဆက်ပြီးတော့သူတို့ကိုယ်တိုင်သူတို့စီကိုတက်ရောက်မှုရှိဖို့အများကြီးနှိဆက်ပါတယ်ဒါကြောင့်မို့လက်ရှိလုပ်နေတဲ့အစိုးရတာဝန်ရှိသူတွေအနေနဲ့အရင်ဆုံးဒီလိုကိစ္စရပ်တွေကင်ဆယ်မယ်ဆိုရင်လူငယ်အစုအဖွဲ့တွေကိုအရင်ဆုံးတိုင်ပင်မှာလူငယ်အစုအဖွဲ့တွေနဲ့ညှိနှိုင်းမှာတိုင်ပင်မှာဘယ်လိုဖောင်ရက်တင်တယ်လဲဆိုတာကိုကျွန်တော်တို့ဖန်တီးမှုကောင်းနေပေါ့နော်အရင်နီးလန်းဟောင်းနေတယ်မဟုတ်တော့မယ်ခြားတနည်းနဲ့ဖောင်ရက်တင်တယ်လို့ကျွန်တော်အကြံပြုချင်ပါတယ်
ဒါကြောင့်အဲဒီလိုလူငယ်တွေတူးစရိုက်မှုကျိုးလွန်နေတဲ့ကိစ္စတွေကိုဖြေရှင်းဖို့အတွက်ဆိုရင်တော့လူငယ်ရေးရာဝန်ကြီးဌာနတစ်ခုလိုအပ်နေတယ်လို့လည်းကိုစေလင်းမုံကအခုလိုပြောပါသေးတယ
်။အရင်တစ်ခေတ်တုန်းကကျွန်တော်တို့ကဒီပြည်တံကျိုးလွန်နေတဲ့လူတွေကိုအဖြစ်ပေးရဆိုရဲငင်းချေးမှုတစ်ခုနဲ့ကျွန်တော်တို့အခြေစခန်းတွေမှာတော့ထားလေးရှိရတယ်။ဒါပေမဲ့နောက်ပိုင်းငင်းချေးမှုတက်လာတဲ့ခါမှာလည်းဆိုတော့ကျွန်တော်တို့ထောင်နေရကျွန်တော်တို့အဖြစ်ပေးရနေရာမဟုတ်တော့လည်းကျွန်တော်ပြည်ပြောင်းလဲမှုဆိုရဲပြည်ပြောင်းလဲဖို့ဆိုရဲယူရချက်တွေနဲ့ကျွန်တော်တို့ဒီထောင်နေရပြည်ပြောင်းလဲပေးရဆိုရဲယူရချက်တွေဆိုတော့ဖြစ်လာကြတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအဲ့ဒီအခြေအနေဒီမရောက်သေးဘူး။မြန်မာနိုင်ငံမှာတော်တော်များအဖြစ်ပေးဖို့လောက်ပဲကျွန်တော်တို့စဉ်းစားကြတယ်။အဲ့ဒီခါမှာသူတို့ရဲ့ရှေ့ဘဝရည်ရွယ်ချက်တွေကိုသမားတို့ဒီအခြေစခန်းနေနဲ့မလုပ်ပေးနိုင်ဘူး။ဒါကြေကျွန်တော်ဖြစ်တဲ့နာဒီသူတို့ရဲ့ရှေ့ဘဝမှာသူတို့ရည်ရွယ်နိုင်ဖို့အတွက်အခုကကျွန်တော် crime ကျူးလွန်တာလေကျွန်တော်မကျူးလွန်အောင်လို့တော့သူတို့ဘယ်လိုမျိုးကျွန်တော်တို့လုပ်ပေးနိုင်မလဲ။လူငယ်တယောက်ကခိုးမှုတွေလူရဲမှုတွေဖြစ်တယ်ဆိုလို့ရှိရင်ဒါဒီသူကဘာဖြစ်လို့ခိုးမှုလူရဲမှုဖြစ်တာလဲဆိုတာကိုသူတို့သိရှိဖို့လိုအပ်တယ်။သိရှိပါစေနာလူငယ်ရာအဲ့လိုမျိုးခိုးမှုလူရဲမှုတွေမဖြစ်အောင်လို့ဘယ်လိုမျိုးဆက်ပြီးဆောင်ရွက်မလဲဆိုတာကိုလည်းကျွန်တော်ဆက်ပြီးတရားလေးလာဖို့လိုအပ်တယ်။အဲ့ကျွန်တော်ပြောချင်တာဒီအခုလက်ရှိမှာကျွန်တော်ဒီဒါဟာယူအစိုးရဘက်ကတရားလုံးလုပ်ဖို့အတွက်ကိုကျွန်တော်တို့လူငယ်ရာဝန်ကြီးဌာနနဲ့လုံးဝကိုကျွန်တော်တို့မှမရှိနေသေးဘူး။ Review Policy ကလည်းဥမာ Development နေရဲ့ကာလလေးပဲဖြစ်သေးတယ်။အော်ဒါဟာယူဒီလူငယ်ရာလူငယ်ရတကယ်ကျွန်တော်တို့ပြုစုပြောင်းထောင်ပေးဖို့လိုအပ်တယ်။အဲ့ခါမှာကျွန်တော်လူငယ်ရာဝန်ကြီးဌာနဆိုတယ်ကျွန်တော်တို့အနေနဲ့အထူးကိုလိုအပ်နေပါတယ်
။ဒါကြောင့်အနာဂတ်ရဲ့ကောင်းဆောင်တွေဖြစ်လာမဲ့လူငယ်တွေအနေနဲ့ဒုစရိုက်မှုကျူးလွန်တာတွေအတွက်အစိုးရသာမကအားလုံးပူးပေါင်းပြီးဖြေရှင်းဖို့လိုအပ်နေတယ်လို့လူငယ်တွေအတွက်အလောက်ကံ့အများပြဖန်တီးပေးဖို့လိုအပ်နေပြီးအစိုးရအနေနဲ့လည်းတရားဥပဒေစိုးမိုးရေးကိုအခုထပ်ပို့ပြီးလှုပ်ဆောင်တင်နေတယ်လို့လူငယ်တွေနဲ့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ပြောပါ။မြမကတရင်အေဂျင်စီကနေဒီဝေကိုပြဖို့လိုက်တာဖြစ်ပါတယ်။
အပတ်စဉ်တင်ဆက်ပေးတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပါအခုစနေညအတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာဆောင်မြောနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ဒ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမှအေးတင်တာကျော်နဲ့ထုတ်လုပ်သူမှစုမှုတို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်။စနေညတိုင်းရဲ့လေလိုင်းစီစဉ်ကကြိုးဆိုပါရင်ဒီနေ့ညဆွေးနွေးပြည့်မဲ့အကြောင်းအရာအတွက်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ကျမတို့ဒီနေ့ညဆွေးနွေးကြမှာကတော့ဒီကချင်ပြည်နယ်တွင်မှ2017နှစ်စံပိုင်းနဲ့ကစလာတဲ့စစ်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေစစ်ပေးဆောင်ထွက်ပြေးကြရတယ်လို့မျိုးဒေသအခြေအနေကလည်းတော်တော်လေးကိုမတီးမငြိမ်ဖြစ်နေတဲ့အနေအထားပေါ်မှာမူတည်ပြီးဆွေးနွေးကြမှာပါ။6နှစ်တာကြာလာတဲ့ဒီစစ်မီးကအခုနှစ်ပိုင်းလပိုင်းနေမှာလည်းပို့ပြီးတော့ပြန်ပြီးတော့အချိန်မြင့်လာတာတွေ့ရပါတယ်။ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူမှုဘဝတွေစီးပွားရေးဘဝတွေမှာဘလောက်များရုန်းကန်နေရလဲဘလောက်များခက်ခဲနေလဲဆိုတာကိုဆွေးနွေးမေးမြန်းသွားပါမယ်။ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဦးစော်ချက်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမြေကြီးနားတာဝန်ခံဖြစ်ပါတယ်။နောက်တစ်ဦးဖိတ်ခေါ်ထားတဲ့သူကတော့မနီလာတိမ်ပါ။သူက88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကပါ။နောက်တစ်ဦးကချင်ဒီလူမှုအရေးကိုလောက်ကိုင်းနေတဲ့မတ်ခွန်ချာကချင်ငင်းငယ်ရေးကွန်ရက်ညှိနှိုင်းရေးမှုကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ဒီအမေရိကန်ပြည်အောင်စုအခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌဦးဂရန်ဆန်လည်းဒီလေလိုင်းပေါ်ရောက်နေပါပြီ။မေးမြန်းမဲ့သူတွေရောဒီတစ်ခေါက်တော့ email နဲ့ပို့ပြီးတော့ဒီ Facebook ကနေမေးမြန်းတဲ့သူတွေကတော့ပို့များပါတယ်။သူတို့ရဲ့စာတွေကိုလည်းဖတ်ပြီးတော့မေးပေးမှာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေအားလုံးမင်္ဂလာပါ။
မင်္ဂလာပါ
။ဟုတ်ကဲ့ရှင်။ကျွန်မဟိုအားလုံးလေးတိတော့အောင်လို့လေကချင်ဒေသကဒုက္ခတဲ့အခြေအနေလေးကိုနည်းနည်းလေးအကြံပြင်းမေးချင်ပါတယ်ရှင်။ဟိုမနီလာတိုင်းကလောလောလတ်လတ်ပဲအဲ့ဒီဒေသကနေပြန်လာထားတယ်ဆိုတော့ကချင်ဒေသကဒီဒုက္ခတဲ့စကားနေကိုလည်းရောက်ခဲ့တယ်ဆိုတော့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါမယ်။
ဟုတ်ကဲ့ကျမတို့ဒီတဆုံတိုက်ပွဲကြောင့်ကျမတို့ဒီနမတီပတ်မတီမှာရှိရဲစစ်ပေးစခန်းကိုကျမတို့အရင်ဆုံးရောက်ခဲ့ပါတယ်အဲဒီစခန်းနေအပြင်ကျမတို့ခါရှိစံကသတုံးဘက်ကိုလည်းရောက်ခဲ့ပါတယ်အဲ့လိုရောက်ခဲ့တဲ့အခါမှာကျမတို့တွေ့ကြုံရတဲ့အနေအထားတွေပေါ့နော်ပထမအဆုံးဒါပထမပြောသွားတဲ့အနေအထားပြီးတော့မှကျမတို့တမိုင်းဘက်ကိုသွားပါတယ်အဲ့လိုအားလုံးကိုဆုံုံလိုက်မယ်ဆိုလို့ကျမတို့တွေ့ရတဲ့အခါမှာစာနယ်ရေးခန့်ပိုင်းမှာလိုအပ်ချက်တွေရှိတဲ့ဟာကိုအားလုံးကဝိုင်းဝန်းပတ်ပေးစီမံမှုတွေလုပ်ဆောင်နေတာတွေကျွန်တော်တို့သိနေရပါတယ်။အဲနောက်တစ်ခုကတော့ဒီဆက်မရရဲ့အပိုင်းပေါ့နော်။ဆက်မရရဲ့အပိုင်းပါလေအင်မတန်မှဟိုယောဂအခြေအနေအဓိကတော့ဖြားနာတာတွေအဲတက်သေးဖြစ်နေတာတွေအဲယောဂအခြေအနေဝိုင်းယောဂဖြစ်နေတဲ့အနေအထားတွေလည်းကျွန်တော်တို့သိကြွားပါသိနေရပါတယ်။အဓိကကျမတို့ camp အားလုံးကိုအမြင်ထုတ်လိုက်မယ်ဆိုလို့ရှိရင်ကျမတွေ့နေရတာကတော့အဲကလေးတွေရဲ့ပညာရေးပညာရေးဆိုတာအထူးရွာတွေမှာမူလာတဲ့အဆင့်ပဲရှိတဲ့အခါမှာနိမ့်တဲ့မျိုးတွေမှာကလေးတွေကတောင်းမတက်ရတဲ့အနေအထားရှိပါတယ်။အဲ့လိုအနေအထားတွေမှာသူတို့မိဘတွေရဲ့ကူညီပံ့ပိုးမှုတွေနဲ့ကလေးတွေပေါရကြောင်းတက်နေရတဲ့အနေအထားတွေဖြစ်တယ်။အခုလိုစစ်ပေးပြင်လာတဲ့အခါမှာကလေးတွေကြောင်းပညာတက်ဖို့အနေအထား၊ကြောင်းတက်ဖို့အနေအထားမှာအခက်အခဲတွေကိုကျွန်တော်တွေ့နေရတယ်ပေါ့နော်။အဲ့ဒါတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တွေ့နေရတဲ့အနေအထားအားလုံးကဒီကလေးတွေဒီစစ်ပေးကံကြောင့်တော့ထ ਿਆਂ ရနေတဲ့စိတ်ထ ਿਆਂ ရနေတဲ့ကလေးတွေရဲ့ဒီအရင်မြောက်ရှင်ကလေးရနေရင်ရောက်ဒီကလေးတွေဒီသူတို့ရင်ထဲမှာဒီစိတ်ဒိတ်တဲ့ကြောင့်ရရှိနေတဲ့ခံရတွေကျွန်တော်တို့ကုစားဖို့ကအင်မတန်မှအရေးကြီးကြီးလိုအပ်နေတယ်လို့ကျွန်မအနေနဲ့မြင်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါရေရှိကင်တွေဖြစ်ရှင်းရမယ်ပြဿနာတွေပေါ့နော်လောလောဆယ်မှာဒီဒုက္ခတဲ့စကန်တွေကိုလှည့်ပြီးသွားခဲ့တယ်ဆိုတော့ဒီဒုက္ခတဲ့စကန်တစ်ခုနဲ့တစ်ခုအနေထားရောဘယ်စကန်ကတော့ပိုကောင်းတယ်ဘယ်နယ်မြေကအခြေအနေပိုကောင်းတယ်ဆိုတာမျိုးရှိလားအားလုံးတူတူပဲလားအားလုံးတူတူမကောင်းတာလားဒါမှမဟုတ်တိတ်မဆိုးရတဲ့အခြေအနေပါလားရှင်
ဟုတ်ကဲ့ရှင်အခုလောလောဆယ်မှာပေါ့နော်ကျမတို့မတန်ခင်မှာနမ်ပတီနမ်ပတီမှာရှိတယ်ဆမ်မတီအဲ့ဒီနေရာမှာရှိတယ်အာစခန်းတွေကဂျွာရီကိုပြန်ပို့ပြန်တင်လို့ရပြီဆိုပြီးတော့ပြန်ပို့တဲ့အစီအစဉ်တွေပြုလုပ်နေတာတော့ကျမတို့တွေ့မြင်ရပါတယ်ဆန်တဲ့ဒေသတွေမှာရှိတဲ့အဓိကတနိုင်းမှာတော့အခုလောဆယ်အထိနေဘူးမရှိသေးပါဘူးနောက်တစ်ခုကတော့အင်မတန်မှကျမအဓိကထားပြီးတော့နောက်တစ်ခုကမတူတဲ့ဒီစခန်းတွေနဲ့မတူတဲ့အနေထားတစ်ခုပြောချင်ပါတယ်အဲ့ဒါကတော့ဒီစုတိုင်းလားဒီအများစုနေထိုင်တဲ့ဒီခါရှိဆန်ကားနဲ့စတုံးမှာရှိတဲ့ဒီတိုင်းသားမျိုးဒီစုမျိုးတွေကဆိုလို့ရှိရင်သူတို့ကဘယ်သူဘယ်အဖွဲ့အစည်းရဲ့သူမျိုးထောက်ပံ့မှုကိုမှမယူဘဲနဲ့ပေါ့နော်သူတို့ဟာဟိုကိုယ်တက်နိုင်တဲ့တော့ဝယ်မွေးရလို့နူးတက်ရရွာတွေမှာလုတ်ကင်ဆောက်တော့ပြီးတော့သူတို့ရက်တည်နေရတဲ့အနေအထားတွေရှိခဲ့ပါရှိနေပါတယ်အဲသူတို့ရဲ့တက်နိုင်တစ်ပိုင်းလုံးဆောင်ပြီးတော့ရက်တည်နေတဲ့ရမန်ရန်ခါအလှူရှင်တွေလာပြီးတော့လှူရန်လာပြီးရှိပါတယ်ကျမတို့ဒီရန်ကုန်ကနေသွားတော့ဆိုလို့ရှိရင်ဒီစခန်း၃ခုဒီမှာရှိရယ်ဆိုတာဒီမြို့မှာရှိရယ်ဆိုတာကျမတို့လုံးဝမသိခဲ့ရပါဘူးကျမတို့တော့ကျမတို့အဲ့မှာရောက်နေရယ်ဆိုတော့မှမိတ်ဆွေတယောက်ကနေပြီးတော့ဒီစန်းကားရဲ့ခါရှိစန်းကားစတုံးမှာဒီလူမျိုးတွေရှိရဲဆိုတဲ့ဟာကိုကျွန်တော်သိရပါတယ်။သူတို့တွေဟာသူတို့ရဲ့ဂျွာရဲ့ဟိုဘက်ကိုထွက်လိုက်မယ်ဆိုတော့တရုတ်ပြည်ပေါ့နော်။အဲ့ဘက်ကိုလည်းမသွားဘူး။စစ်ပေးဆောင်စခန်းတွေကိုလည်းမသွားဘဲနဲ့သူတို့ရဲ့ဒီနီးစပ်ရာဂျွာလင်းအနည်းအနာမှာပဲသူတို့ခြေတော့ပေါ့သူတို့ရက်တည်ပြီးနေထိုင်နေရတာကိုဒါအနေထားပုံစံတစ်မျိုးနဲ့ကျွန်တော်တွေ့ခဲ့ရပါတယ်ရှင်။
ဟုတ်ကဲ့။မန်နီလာတင်ဖြစ်သားပေးတာကျေးဇူးတင်ပါတယ်။ဆိုတော့ဒီဒုက္ခတွေဒီရဲ့စခန်းချင်းတွေကိုအမသွားကြည့်ခဲ့တယ်ဆိုတော့ကျွန်မအခုနောက်ထပ်မေးခွန်းတစ်ခုပေါ့နော်။ဒီဒုက္ခတွေရဲ့အခြေအနေသိရပြီးတော့ဒုက္ခတွေအကူအညီပေးရေးအခြေအနေလည်းဘယ်လိုရှိလဲဆိုတာကိုသိချင်ပါတယ်ရှင်။အဲ့တော့ဦးစော်ချက်ကိုကျွန်မမေးချင်ပါတယ်။ဒီဒုက္ခတွေအကူအညီပေးရေးကဟိုအကူအညီပေးမဲ့သူတွေရှိလားဟိုအဆင်ပြေလွယ်ကူလားဒုက္ခတွေလိုအပ်နေတဲ့အကူအညီအပြည့်အဝရပါလားဥစွာကျဖြေကြားပေးပါရှင
်။ဟုတ်ကဲ့ဟောပေါ့ဒုက္ခတွေဒီရဲ့အဲကိုကြီးတို့ကကျွန်တော်တို့ဒီလောလောလတ်လတ်ပဲကျွန်တော်တို့ဒီတစ်ခုကိုက်ပွဲခုနကကျွန်တော်တို့အမပြောကြတဲ့ပြောကြတယ်လို့ပါပဲအခုလောလောလတ်လတ်ပဲကျွန်တော်တို့အဖွဲ့ကြီးဒီတစ်ခုလမ်းကြီးမှာရှိတဲ့ဒုက္ခတွေကိုကိုဖို့ကျွန်တော်တို့ဆင်းခဲ့ပါလေအဖွဲ့ကြီးအစည်းအဝေးကျွန်တော်တို့ကိုအဲကျွန်တော်တို့စုပေါင်းတဲ့ဟာတွေကျွန်တော်တို့လုပ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့အဲဘာဖတ်တာကကျွန်တော်တို့စုရှင်ပြတာလို့မကောင်းသူတို့ဖောင်ဒေးရှင်းအဖွဲ့ဆင်းတဲ့ဆင်းမှာအဲတမတော်ကဒီကျွန်တော်တို့ဒီကာမိုက်ချိန်မှာတားဆီးတာတွေစိတ်ချင်တာတွေလုပ်ခဲ့တာအဲ့ဒါတော့ဘယ်လိုဆက်မလဲမဖြစ်တဲ့စိတ်ဓာတ်တွေပေါ့နော်အဲဒီဒုက္ခတွေဒီရောက်ဖို့ကအချိန်နဲ့အမျှကျွန်တော်တို့ကတံဖိုးရှိတယ်အဲ့ချိန်မှာသူတို့ကလမ်းမှာအဲ့ဒီဆက်လက်မှာကျွန်တော်တို့တားဆီးပစ်တင်ခြင်းအချင်းအဲဒုက္ခတွေဒီမှာအချိန်ကြီးကျွန်တော်ဟိုဟာအဲဒီကိုယ်ယူတဲ့ဖြစ်စည်းတွေလူရမ်းနဲ့ညံ့ငွေတွေကိုကျွန်တော်အချိန်ကြီးမရောက်နိုင်တဲ့အချိန်တခုအတိုက်တာဟိုဟာပေါ့အတားဆီးတခုတော့ဖြစ်စေတုံ့ပြန်ရတာပေါ့အဲဒီနေရာကြက်အစီအစီပေါ့ကျွန်တော်တို့သချင်းကြက်ရေမဟုတ်ပါဘူးအဲ့ဒီကျွန်တော်နေရာကြက်အစီအစီမှာကျွန်တော်တို့ဇစ်ခါပို့တယ် IDG တွေကိုကျွန်တော်တို့လိုအပ်တဲ့အဲဆရာကြီးခါရီဖို့တယ်ဆိုတော့အများရမ်းတဲ့လင်းထဲတဲ့မြစ်ပိုင်းမှာလည်းအလီလီနဲ့ကျွန်တော်တို့စတဲ့နေစားနေရတယ်အခုဒီခေါက်ကကျွန်တော်တို့လက်ပြေပေါ့နော်ဒါတမ်တော်ကဘလူးကျွန်တော်တို့ဒီရစ်ခါဖို့တဲ့ဆိုမှဘလူးအထက်သေးတဲ့အားရှိလုပ်တယ်ဆိုတော့ကျွန်တော်ရက်ပြီးဆိုတော့ကျွန်တော်တို့ဆွေးဆွေးရတာရှိပါတယ်အဲ့ဒါကြောင့်ဒီ IDG ရဲ့ဆရာကြီးခါအထောက်ပံ့ပစ္စည်းတွေဒီအမျိုးပြတဲ့ဆိုမှအလီတွေပဲသူတို့အနေနဲ့တမ်တော်အနေနဲ့အဲတားဆီးတာအဲတားတာတဲ့ကျွန်တော်တို့တဲ့ကဒီဒုက္ခကြတဲ့နောက်ရေစေဒီစပွဲတွေဒီစခါတွေကရေစေဘလောက်ဒီနေရာအောင်မယ်ဆိုတော့အမခံစစ်ကဘယ်လိုမှလုံးဝကျေကျေမပြိနိုင်လို့ဘလောက်ဖြစ်နေရမယ်ဆိုတော့ဒီဟိုဘော့ IGG ရဲ့ဘဝကတကယ်ရေစေမှာဝင်နေကြတယ်
ဟုတ်ကဲ့
ပြန်ပါလေ
ဟုတ်ကဲ့ရှင်အဲ့တော့ဒုက္ခတွေတွေအကူအညီပေးရေးမှာကြားနေပြီးတော့ဒီတားဆီးမှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒုက္ခတွေတွေစီကိုအကူအညီတွေချောချောမွေ့မွေ့မရောက်ဘူးဆိုတဲ့အချက်ကိုရင်ဆိုင်နေရတယ်ပေါ့လေအဲ့ဒီအချိန်မှာဒုက္ခတွေကိုအကူအညီပေးနေတဲ့ပမာဏရောဒုက္ခတွေတွေလိုအပ်မှုနဲ့ဟိုလုံလောက်ပါရဲ့လားဟိုဒုက္ခတွေတွေဘယ်လိုများရက်တည်နေပါလဲဒီလိုအခြေဟိုအနေအထားမျိုးမှာ
အဒီလိုတော့ဟိုဘောကျွန်တော်တို့အဲဒီပတ်နဲ့လမ်းကြောင်းကိုဒီလိုလုံးလောက်လောက်ပဲအဲကျောင်းခွင့်လာခွင့်ပြုမယ်ဆိုရင်အခုကျွန်တော်တို့ကအဒီဘောကလေးကမင်းကတည်းကကိုပမဲ့ဥစ္စာတွေလည်းအလေးတကူရောက်မယ်အချင်းချင်းရောက်မယ်ကျွန်တော်တို့ကြေရအခါတည်းလည်းအဲဆက်နေကြတော့သူတို့ကိုအဲကိုပမ်းကတည်းကလုံငန်းနေကျွန်တော်တို့လက်ပြီးအခုလောလောဆယ်လုပ်နေပါတယ်အခုကျွန်တော်တို့ဒီကအဲဆင်ဒါဘုံဘက်ဆိုရင်လည်းအဲဘလူးကမဲ့ဆိုတော့ကျွန်တော်တို့ပြည့်တယ်ပြည့်တဲ့ချိန်မှာလည်းလမ်းမှာစားတယ်ဆိုအချင်းချင်း ဆက်လာဆိုင်မရှိဘူးမဖြစ်ဘူးစိတ်ပင်တာတွေရှိတယ်အဲကြောင့်အလီလီအမြင်ပဲဖြစ်နေတယ်ကျွန်တော်တို့အဲကမ်တော်အနေနဲ့သူတို့ဟွာပေါ့အဲခေါင်းစဉ်ကတ်တာတုံဆုံရင်းပေါ့အထက်ကမင်းပေါ့ကျောလာဆင်းတဲ့အထက်ကမင်းကြမှာဆင်းနေကျောလာဆင်းဖြစ်နေတယ်ဆိုတော့အဲဒီခေါင်းစဉ်ကတ်ကျွန်တော်တို့ကိုနောက်ဆက်ပေးနေတဲ့အဲလမ်းပင်ကအခုတည်းရှိဆုံးတယ်လို့အဲဒါကြောင့်ဒေသတွေတည်းရဲ့အစီအပတ်နဲ့နေရာမှာအချိန်မှာအဲအလေးလေးနဲ့အလေးတူကိုတိကျစေမှာကြောက်နေပေါ့တိကျတကယ်လို့ဒီအချင်းကြီးတော့ဟဲ့ဒီဆိုရင်ဒီ IGP ကြီးကအဲဟိုလုံတော့မှုအတိုက်တာဖြစ်တော့ဖြစ်ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ရှင်အဲ့တော့အတားအဆီးတွေဒါမရှိဘူးဆိုရင် IGP တွေအတွက်ပို့နေတယ်ဒုက္ခတွေအတွက်ပို့နေတယ်အကူအညီတွေကသူတို့တွေကိုအတိုင်းတာတစ်ခုထိရက်တည်နိုင်အောင်လို့ဟိုပံ့ပိုးပေးမယ်ဆိုတဲ့သဘောပေါ့နော်ဟိုဒီမှာဒုက္ခတွေတချို့ကဟိုအခုနေရက်ပြန်နေကြပါပြီဒီရက်ပိုင်းတွင်မှာနေရက်ပြန်တချို့ပိုင်းကဒုက္ခတွေဒီယူနန်တီဟိုစာမိုးကောင်းဘက်ကဒီကဆုံရွာသားတွေကသူတို့နေရက်ကိုပြန်ပြီးပြန်ခိုင်းနေပြီလို့ပြောပါတယ်အဲ့ဒီမှာဒီဒုက္ခတွေကြီးသူတို့နေရက်ပြန်တဲ့အနေထားမှာရောနေရက်ပြန်လိုက်တာနဲ့သူတို့ကအဆင်ပြေသွားလားဒါမှမဟုတ်သူတို့မှာဘလို့လိုအပ်ချက်တွေရှိနေလဲဆိုတာမတ်ခွန်ကြအောင်မေးချင်ပါတယ်ရှင်မတ်ခွန်ကြကြပါလား
ဟုတ်အခုဟုတ်ကဲ့ကြားပါရရှင်ကဆုံဒေတာကလူတွေဟာဒီမှာရောက်နေတာမကြသေးဘူးရှင်သူတို့တွေကိုကဆုံရွာမှာဒီတတ်မတော်ကဝင်ရောက်ပြစ်ခတ်တဲ့10ရက်ဩဂတ်စ်ကနေ13ရက်ဩဂတ်စ်ကဓာတ်ထဲမှာရောက်လာကြတာဖြစ်ပါတယ်သူတို့ကို23ရက်ဩဂတ်စ်လမှာပဲလွန်ခဲ့တဲ့တပတ်ကပဲအပြီးပြန်ပြီးမှပြန်ပို့တာဖြစ်ပါတယ်အဲ့တော့သူတို့တွေဟာဒီနတ်မတိမှာလာနေတာဟာ10ရက်တာကာလပဲရှိပါတယ်ရှင်ဒါကြောင့်မို့လို့ဒီကဆုံရွာသားတွေရွာထွက်ခါတာဟာ10ရက်ကျော်13ရက်ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့အခြေအနေဟာတခြားရွာတွေနဲ့ရှင်လို့ရှိရင်တော့အနည်းငယ်တက်တာတယ်လို့ပြောလို့ရပါသေးတယ်သူတို့ရဲ့အိမ်လေးကျပါသေးတယ်သို့တော်လည်းပဲဒီရွာသားတွေစားပြီးခက်ခွာလာတဲ့အချိန်မှာမိသူမန်းတော့မတိဘူးပေါ့ပြောလို့တော့တအားဆွဆွဲလို့တော့မရဘူးသူတို့ရဲ့ဒေသမှာရှိနေတဲ့သူတို့ရဲ့ကျေးရွာမှာရှိနေတဲ့အိမ်ဆိုင်လိုမျိုးပြင်းတော့စားတောက်ကုန်နဲ့အကုန်လုံးကိုဖျက်ဆီးထားတာကိုတွေ့ရပါတယ်တချို့လည်းခိုးယူတဲ့ဆောင်သွားတယ်လို့ယူဆရပါတယ်တချို့တရိတ်ဆိုင်တွေကိုလည်းတတ်ဖြတ်သွားတာမျိုးကိုတွေ့ရပါတယ်ရှင်ဒါကြောင့်မို့လို့သူတို့ရွာမှာငကိုကလေးရှိနေတဲ့လွန်ခဲ့တဲ့13ရက်ကာလအတွင်းနဲ့အခုပြန်ရောက်တဲ့အချိန်အထိဓာတ်ထဲမှာပျက်စီးသွားတာအများကြီးရှိတဲ့အတွက်ကြောင့်တချို့လူတွေအတွက်ကတော့ဒီဘဝပြန်လဲရပ်တည်ဖို့အတွက်ခက်ခဲပါတယ်နောက်တစ်ခုကတော့ဒီကဆုတ်အပါအဝင်အနမတိအပါဝင်ဒီတနိုင်းရဲ့လီစုတွေကဒီအဲဒီအဲစဒုံဒေတာအထိဆိုလို့ရှိရင်တော့ဒါအကုန်လုံးပြောနေတာမဏိလာသိန်းနဲ့ကိုစောကြပြောနေတာနှစ်ခုစလုံးဟာအစိုးရရဲ့ထုံးချုပ်မှုဒေတာကအကြောင်းတွေပဲဖြစ်ပါတယ်ဒီကျမတို့ရဲ့ဒီကချင်ဒေတာနဲ့ချမ်းပြည်နယ်မှာအစိုးရရဲ့ထိန်းချုပ်မှုပြင်ပမှာရှိနေတဲ့အဲဒီ IGP တွေဟာ48ရာခိုင်နှုန်းရှိပါတယ်ချင်းဒါဟိုဒီ UN Ocha ကနေဒီရောမှဒီ media update ဆိုပြီးမှထုတ်ထားတာလည်းရှိပါတယ်အဲ့တော့အကုန်လုံးကိုခြုံပြီးပြောမယ်ဆိုလို့ရှိရင်စုစုပေါင်းလိုအပ်ချက်ရဲ့48ရာခိုင်နှုန်း 48.5 ရာခိုင်နှုန်းပဲရရှိသေးတာဖြစ်ပါတယ်ကချင်ဒေတာမှာဆိုရင်သူရဲ့လိုအပ်ချက်ရဲ့25ရာခိုင်နှုန်းပဲပို့နိုင်ပြီးတော့မှစန်းဒေတာမှာဆိုရင်19ရာခိုင်နှုန်းပဲပို့နိုင်သေးတာဖြစ်ပါတယ်ဒါနဲ့56ရာခိုင်နှုန်းကတော့ရခိုင်ဒေတာကိုရောက်သွားတာဖြစ်ပါတယ်အဲ့တော့တနိုင်ငံလုံးမှာစုစုပေါင်းဒီဒုက္ခတွေတွေအတွက်လိုအပ်ချက်ဟာ 150.3 million ဒေါ်လာရှိပေမဲ့တကယ်တော့အခုအချိန်ထိရရှိသွားတာဟာ 87.5 million ဒေါ်လာပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်လိုအပ်ချက်အားလုံးရဲ့ 48.5 ခိုင်နှုန်းပဲ funded is ပြီးတော့ရရှိသေးတာဖြစ်တယ်။ဒါဟာကျမတို့စားတောက်မှုမှာလည်း50ရာခိုင်နှုန်းကျော် 52 ရာခိုင်နှုန်းလိုအပ်နေသေးတယ်ကျမရေးပညာရေးအားလုံးမှာထိခိုက်တာဖြစ်ပါတယ်ရှင်။နောက်တစ်ခုကတော့အခုနောက်ကိုစောကြပြောတယ်လို့ပေါ့အကယ်၍များပို့ပေးရင်ရမယ်လို့ပြောတော်လဲပဲဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒုက္ခတွေရဲ့ခြေကိုဒီတွားပြီးတော့မှဒီပံ့ပိုးမှုတွေပြုလုပ်ဖို့အတွက်အပီဒီဆိုင်ရာအဖွဲ့အစည်းများနဲ့ကုလသမဂ္ဂအဖွဲ့အစည်းများတွေမရရှိဘူးဆိုတာကိုလည်းပဲဒီကျမတို့ humanitarian update ဒီလိုရှင်တော့ humanitarian overview ဆိုပြီးမှဒီကုလသမဂ္ဂအဖွဲ့အစည်းကနေပြီးတော့မှ UN OCHA ကနေဒီထုတ်ထားတဲ့ report မှာပါပါတယ်ရှင်ဒီအဲကျုံးမှာပဲထုတ်ထားတာပါရှင်အဲ့တော့အဲ့မှာပါထားတာအရာဆိုလို့ရှိရင်တော့ဒီ2016ဧပြီလကနေစပြီးတော့ဒီထိန်းချုပ်မှုတွေအကုန်လုံးရှိသွားပြီးတော့အခုချိန်ထိကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာ NGO တွေဟာဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိတဲ့နေရာတွေကိုပံ့ပိုးမှုတွေမလုပ်နိုင်ပါဘူးရှင်။ဒေသခံအဖွဲ့အစည်းလုပ်နိုင်တာဆိုတာလည်း25ရာခိုင်နှုန်းလောက်ပဲကာပါဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီအစိုးရထိန်းချုပ်မှုရှိတဲ့ဒေသက IDP တွေနဲ့ပြင်ပကဒေသက IDP တွေရဲ့အခြေအနေဟာမိုးနဲ့ရေစီနဲ့ရေလိုကွာခြားနေပါတယ်ရှင်။ဒါဟာကျမတို့ရဲ့ဒီပညာရေးကျမရေးအားလုံးမှာထိခိုက်တယ်။ပညာရေးမှာဆိုလို့ရှိရင်အခုချိန်မှာဆိုရင်လိုက်စာမိုက်ကြရအထက်တန်းကျောင်းကနေပြီးအထက်တန်းကိုအောင်မြင်တဲ့ဒီမြန်မာနိုင်ငံအစိုးရရဲ့ curriculum ကိုတုံးပြီးအောင်မြင်တဲ့ကျောင်းသားပေါင်း ตะท่องเนี่ยจอนี่บาดีดีจองตาฤาโกเบมามาอติมาติมุไม่ใช่แต่ด้วยจองเบโกมาจองสะตะลงไม่ได้ด้วยจองมุโลอิจิมปะมาชื่อนี่แหละดีดุขะฤาไอ้ดีๆฤาฮะเออสวยนะเพิ่งชมมุจิมปะมาชื่อนี่แหละกะลีฤาฮะตรุเยปัญญายีฮะลงวะเหมียวลิ้นแท้กินแม่ดุโลขึ้นนี่บาดีเสร็จแล้วอองจู้ซ้ายินดอกอติมาติมุไม่ใช่แต่ด้วยจองเบมาสะตวาลงไม่ได้ทุนนี้ดูสวาตลอดเมี้ยๆมาเลยมูลตันอสิไม่ใช่ฤาด้วยจองอเนดันเนี่ยอัจฉันตะปูโกเก็บ
အခုတော့ဒီ American ခြေစားဒီကချင်လိုင်းရဲ့စဖွဲ့ကဥက္ကဋ္ဌဟိုဥက္ကန်ဆန်ကိုနည်းနည်းမေးချင်ပါတယ်ဥက္ကန်ဆန်ကြီးကနေပြောဒီဒုက္ခတဲ့ဒီဥက္ကန်ဆန်တို့အဖွဲ့ကနေပြောဟိုဆက်သွယ်တဲ့အခါမှာဘလို့တို့ရဲ့လိုအပ်ချက်တွေကိုပြောလဲအဓိကဘာခက်ခဲကိုတင်ပြလဲဆိုတာသိချင်ပါတယ်ရှင်ဥက္ကန်ဆန်ကြားရပါလား
ကြရပါခင်ဗျာအဓိကတော့ခုနဆံမခွန်ချာပြောသွားတဲ့အတိုင်းပေါ့နော်လူလူအပ်ချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့ခုနရေရှည်ကိစ္စနဲ့ပတ်သက်မှာတော့ပညာရေးကိစ္စတော့နောက်တစ်ခုကဒီ psychological ဆိုတာဒီလောက်အချိန်ကြာအောင်လူဒုက္ခဆင်းရဲခံမှနေရတာလူတူတူတောင်အတွက်စိတ်ဝိဒနာပေါ့နော် psychological impact ကတော့
ဟုတ်ကဲ့မှန်ပြီလားကျွန်တော်မြင်နေရပါတယ
်နောက်တစ်ခုကတော့ဟုတ်ကဲ့ကြရပါခင်ဗျာ
ဟုတ်ကဲ့ကြရပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီလိုအပ်ချက်ဆိုတော့ကျွန်တော်ဒီမြို့ဘက်မှာရှိအစိုးရထိန်းချုပ်တဲ့နေရာဘက်မှာရှိရဲ့ဒီဒုက္ခတွေအကြောင်းနဲ့ထပ်တူပဲကျွန်တော်ဒီကေအိုထိန်းချုပ်တဲ့နေရာဘက်ကလူကတော်တော်ပိုပိုဆူဆူရွားရွားပိုပိုခံနေရတွေ့နေရပါဘောနော်ဒီနိုင်ငံသားနေပေးတဲ့အခုညီတော်မှဒီပို့ဖို့အခွင့်အရေးမပေးတဲ့ဟာတော့နောက်ဆေးဝါးကိစ္စတော့ဆိုတာကျွန်တော်မြင်တော့ကတော့အဲ့ဒါတွေကတကယ်ကိုတချို့နေရာဆိုရင်ကဒီမိုးတန်လေးတန်ဖြစ်တဲ့ဟာတွေဆိုရင်ချက်ချင်းတို့ပြန်ကိုသူကိုယ်ထပြန်လုံးမလုံးနိုင်တဲ့အခြေအနေတောင်အများကြီ
းအဲ့ဒါဒီမှာအဓိကရင်ဆိုင်နေရတဲ့အခက်ခဲကတော့ခုနကတော့လိုမျိုးအကူအညီတွေမပို့ပေးနိုင်တဲ့အနေအထားပေါ့နော်အဲ့ဒီသဘောလို့ပြောရမလားအဲ့ဒါအဓိကဆုံးရင်ဆိုင်မှုပဲ
ဟုတ်ဖြတ်တောက်တာပူဆိုးတာပါအကူအညီမပို့တာပို့ရတာဟာရရှိရပို့နေကိုပို့နေတဲ့ဟာကိုထပ်တော့တာတကယ်အဲ့ဒါအ
ဆင်မပြေချင်အားပါဘာလို့ကြားဟိုစားမပို့ပေးနိုင်တယ်ဆိုတာမရောက်နိုင်တာပေါ့လေ deliver မလုပ်နိုင်တာ
ဟုတ်ကဲ
့ကြား
တယ်ခုကတော့စိုးရင်ဆရာချက်အမျိုးသားရင်သားစီရေးကိုတကယ်ကိုချင်းချောက်နေတာအဲ့အဲ့ချက်ရောပါပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟိုအဲ့အကြောင်းနဲ့တော်ရရှင်တယောက်ရေးထားရဲ့စာထဲမှာပါပါတယ်ဒီမှာနောက်ပိုင်းမှာဖတ်ပြပါမယ်အခုတော့ဒီဟိုအီးမေးလ်ကနေပြီးတော့စာရေးပြီးတော့ဆွေးနွေးလာကြတယ်သူတို့ရဲ့ဟိုဆွေးနွေးရဆိုတဲ့နေရာမှာလည်းသူတို့ရဲ့ဟိုထင်မြင်ယူဆချက်တွေကိုပြောလာကြတာရောနည်းနည်းပြောပြချင်ပါတယ်ဒီရေနံမြေသားတင်လက်ဆိုတဲ့တော်ရရှင်ကကချင်အကြောင်းကတော့ VOA ပြောမှသိရမှာပါစစ်ဘေးရှောင်နေကြရတာဘသူအပြစ်လဲဆိုတာတော့သိကြပါမလားမသိဘူးတဲ့ကဲဆယ်ရေးတောင်သွားလို့မရဘူးလို့သိရပါရဲ့ဗျာဆိုပြီးပြောထားပါရဲ့ဒါလည်းခုနကပင်တိုင်ဆွေးနွေးသွားတဲ့သူတွေပြောသွားတယ်လို့မျိုးဟိုဒီကဲဆယ်ဟိုဒါဒီအကူအညီတွေပို့လို့မရဘူးဆိုတဲ့အနေအထားကိုသူပြောတာပါနောက်ပြီးတော့ဒီလူငယ်အနာဂတ်နဲ့ပတ်သက်ပြီးပြောလာရဲ့တော်ရရှင်နေတယ်မှာဆိုရင်တော့ကိုချစ်ထွန်းကစစ်ပွဲဆိုတာတိုင်းပြည်နာတယ်ပညာသင်မဲ့ကလေးတွေကိုကြီးလိုက်သူတို့ရဲ့အနာဂတ်ဘယ်လိုရင်ဆိုင်ကြမလဲအခုလိုမျိုးစစ်ပွဲတွေခဏခဏဖြစ်တော့ပြည်သူတွေအားလုံးဒုက္ခရောက်ရမကဘာစားမလဲဘယ်မှာနေထိုင်မလဲကျွဲနှကောင်ခတ်တော့မြေစာပင်မဲ့နာပါရဲ့ညင်ညင်နိုင်နိုင်လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့ရေးလာပါတယ်နောက်ထပ်ဒီဟိုဂျားလေးကနေပြပြည်သူတွေခံရပါတယ်ဆိုပြီးရေးလာရဲ့တော်ရရှင်ကိုလူကလည်းခလေးနဲ့အရသားတွေပဲဒုက္ခပါပဲတဲ့စစ်တိုက်တဲ့နှစ်ဖက်စလုံးကမိသားစုတွေလုံခြုံမှုအပြစ်ရှိကြပါတယ်ဒါကတော့စစ်တိုက်တဲ့ဟိုနှစ်ဖက်ကမိသားစုတွေကိုပြောတာပါဂျားလေးကဒီအဲ့ဒီဒေသမှာရှိနေတဲ့ခလေးတွေအရသားတွေကမြေစာပင်လိုမျိုးခံရပါတယ်ဆိုပြီးရေးလာပါတယ်အဲ့လိုမြေစာပင်ဆိုလို့ဟုတ်ပါရဲ့မြေစာပင်ဆိုလို့ဒီစစ်မဲ့ဖြစ်ပေါ်အရင်တော့အရက်သားပြည်သူတွေကဒီမြေစာပင်ဖြစ်ရတယ်ဆိုတော့ဟိုအမြဲတမ်းဒီမှန်ကန်တဲ့အနေအထားတစ်ခုပါပဲဒီမှာတော်တော်ရှင်နောက်တစ်ယောက်ကကချင်လူမှုအဖွဲ့ကအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုကူညီခြင်းပြည်내အစိုးရကိုပစ္စည်းတွေအပ်ပြီးတော့အစိုးရအဖွဲ့နဲ့အတူလိုက်ပါပို့ဆောင်ကူညီမှအမှန်တရားဖြစ်ပါမယ်ဒီလိုမလုပ်တာရိုးသားမှုမရှိတဲ့အပြုအမူကိုပြသရာရောက်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီမှာကျွန်မကတော့လည်းဒီပင်တိုင်းဆွေးနွေးတဲ့သူတွေပြောသွားပြီးလို့ထပ်မမေးတော့ပါဘူးဒီတော်တော်ရှင်ကိုကျွန်မပြန်ပြီးတော့ပြည့်ဖြေကြရမယ်ဆိုရင်တော့ဒီသူပြောရဒုက္ခတွေဆိုတာကလည်းဒီအစိုးရကိုပေးလိုက်ရုံနဲ့ဒုက္ခတွေ risk ကိုဒီအကူအညီတွေအကုန်လုံးရောက်သွားတာမဟုတ်ပါဘူးဒုက္ခတွေဆိုတာလည်းအစိုးရထိန်းချုပ်ထားတဲ့နေမြေထဲမှာရှိတဲ့ဒုက္ခတွေနောက်တော့အစိုးရတာဝန်မယူထားတဲ့ data ကဒုက္ခတွေလည်းအများအပြားရှိနေတော့ဟိုအကူအညီတိုင်းကတော့ဒီအစိုးရစီပေးရုံနဲ့ဒုက္ခတွေ risk ကိုမရောက်နိုင်ပါဘူးရှင်နောက်ငင်းငင်းရေးနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်နေတဲ့မှာ countdown ဆိုတဲ့တော်ရရှင်ကလက်နဲ့ငင်းငင်းရေးတိဆောက်လို့မရနိုင်ပါဘူးတဲ့ပြည်သူတွေတိုင်းရင်းသားတွေ ပင်လေဒုက္ခဝေနေအောင်မှာပါပဲလို့ပြောလာပါတယ်။နောက်ကောင်းမြတ်သူဆိုတဲ့တယောက်ကတော့စစ်ပွဲတွေဖြစ်အောင်ဘယ်သူတွေလုံနေတာပါလဲဘယ်သူတွေဒုက္ခရောက်ပါလဲဘယ်သူတွေကဲမှာလဲလက်နဲ့ဆွဲကင်မှုရက်တန်းကရက်ဖို့အချိန်စောင့်မျှော်လျက်ပါရဲ့ Okay, aku cuma di Facebook saya kena nak beli aku lelai muka sah ni deh. Kau tiri mu, lepi cuma di suinui, penai suinui jare turu kongong lelai mu masih baik. Kau tiri mu pamer mian cuma leh sih.
Okey, kena. Jangan ini ada di sebuah di sini lah di suya sida ya jauh ke nol, biaru ya baik kena. Baju leh sura udah ni, sini udah ni kedua terus. ติดขายาเสร็จลงมาบาญญาตรุเปียวไปว่าได้ดังนั้นกระชินดีตาอีมาเนาะตรุตั้วไต่พี่รอตรุไม่เตียเอาส่งแค่ตาดิอัญญาอีจนเราตีอ่ะว่าได้บาจิเลยกระชินเนี่ยเนาะตรุดีออกมาละไต่ตาหมูเนาะบะมาอสุยะติดตะก็ตั้วไต่น่ะขึ้นไปได้แต่เจ้าหมูเนาะเสียละไต่วีส่วนเองเนาะยันตุไปไต่ตาหมูอูเปียยวาตาดิว่าตรุติดาก็ติดาแต่เจ้าหมูชื่อแต่ปิสิเลยตรุอกုံลงอยู่ล่ะ แต่เจ้าหมูตรุอ่ะเลิกส่งนี่ล่ะတော့ไม่เตียเลิกส่งล่ะใช่ป่ะตรุสิตัดดิยกเต็มเลยรู้เปลาะแก่บาดเลยอุเต็มส่วนอย่างตัวอ่ะเปลาะแก่ดิแม้นอกท้องเนาะนักงานก็อกุมีดีเนี่ยสิ่งอาดิเพ่พี่တော့ตรุตั้วพี่တော့ทัดไต่ไปว่าทัดไต่เราจนเราตุ้ยอ่ะบาดเลยบ่เปียงั้นบ่ดูเปลี่ยนปีเนี่ยมาแล้วตรุอกุที่ค่ายะเสร็จลุเตยสู่พี่တော့ดูที่ค่ายะเสร็จอจองปะพี่တော့สิสคันเนี่ยอายิถ่าฉะเราจนเราตุ้ยเนี่ยบาดเลยไอ
ya mo jeju de mai ko te ya mu ga le he te chain ga dukha de sakha ma ko rai ko ja ni ke ya tu phit par ni or ara tama ro di aku le di a season swin rue ye a season pi bo 5 minute law be chain lo ro ra ma lo di swin ni ja ye tu ri a long ko tama ne ne le ho a chin chou a ni ne ho tong tat che le lou pe si jin ma le ara tama me jin na ro di ပြဿနာကြီးရေရှည်ပြည့်လေရေးအတွက်ဘယ်သူတွေပါလေလုပ်ပေးနိုင်မလဲပေါ့နော်အဓိကရောဒီဒုက္ခတဲ့အရေးဆောင်ရွက်သူတွေအနေနဲ့ဘာအဓိကလိုအပ်တယ်လဲဆိုတာပြောပါရှင်ဟိုမန္တီလာသိန်းခုနကတော့ရောပညာရေးနောက်ပြီးတော့ဒီကလေးတွေရေးစိတ်တည်းရေးရာကိစ္စပြောသွားပါရယ်အမအဓိကဘာလိုအပ်တယ်လို့ထင်ပါလဲဘယ်သူကဘာလုပ်ပေးနိုင်မှာလဲရှင်
ဒီစစ်မဲ့နဲ့ငယ်ငယ်ရာဘူးအတွက်ကိုတိုင်းနာလက်နက်ကိုင်ဖွဲ့စည်းရဲ့စစ်တပ်ရဲ့အစိုးရရဲ့ဒါကိုထရန်တီးနိုင်တဲ့သူတွေကအများဆုံးလိုအပ်ချက်တွေကိုဒီပြည်သူတွေလိုအပ်ချက်တွေကိုပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးအများဆုံးဖြည့်ဆည်းပေးဖို့လိုအပ်ပါတယ်အဓိကလက်နက်ကိုင်တိုင်းနေတဲ့သူတွေကပြည်သူအကျိုးစီးပွားအတွက်စစ်တပ်ရာဂိုင်လုံးစဉ်းစားပေးမယ်ဆိုလို့ရှိရင်ကျမတို ောတင်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့ဒီတိုက်ပွဲတွေတိုက်ပွဲတွေဖြစ်တိုင်းဖြစ်တိုင်းမှာဒေါ်ဆောင်ကန်ဖြစ်နေတဲ့ပြည်သူတွေရဲ့မျက်နှာပြည်သူတွေရဲ့အတန်ကိုပြည်သူတွေရဲ့ဆန္ဒကိုအလေးထားပြီးတော့အခုချိန်မှာစောင့်ရပေးပါလို့ကျမအနေနဲ့ဒီနေ့ကနေတိုက်တွန်းချင်ပါတယ်ရှင့်။ဟုတ်ကဲ
့ကျေးဇူးတင်ပါတယ်မန္တလေးသိန်းမိုက်ခွန်ကြားရေအခုမန္တလေးသိန်းတိုက်တွန်းသွားတဲ့အခြေအနေမျိုးရောက်ဖို့ရနှီးစက်တယ်လို့ထင်ပါလားဘယ်လိုသုံးသပ်ပါလဲရှင့်။
အဲ့ဒီနေရာကိုရောက်ဖို့အတွက်လွှတ်တော်နဲ့အစိုးရကနေပြီးတော့မှမြန်မာတပ်မတော်ကိုရင်ကြားဆိတ်မှုဆိုတဲ့ကဏ္ဍမှာတိုင်းရင်းသားအရေးနဲ့ပြည်သူအရေးကိုဒီလူသားချင်းစာနာမှုဆိုင်ရာကဏ္ဍကိုအလေးနက်ထားစေချင်ပါတယ်။ဥပမာဆိုလို့ရှိရင်လူသားချင်းစာနာမှုကိုဒီရန်ပုံငွေတိုးလာဖို့နိုင်ငံတကာကပံ့ပိုးမှုတွေတိုးလာဖို့နဲ့မြန်မာနိုင်ငံအစိုးရကနေလည်းပဲရန်ပုံငွေကိုလျာထားပြီးတော့မှအစိုးရဘတ်ဂျက်ထဲမှာလျာထားပြီးပံ့ပိုးဖို့အတွက်နံပါတ်1တောင်းဆိုချင်ပါတယ်။ဒုတိယတစ်ခုအနေနဲ့ကတော့ဒီရန်ပုံဒီပံ့ပိုးမှုတွေတွာလာတဲ့လမ်းကြောင်းတွေကိုဖွင့်ပေးဖို့အမြန်ဆုံးဖွင့်ပေးဖို့အတွက်လိုအပ်ပါတယ်ရှင်။ဒါဟာအခုဒီအစိုးရရဲ့လက်ထက်မှာဒီပိတ်ဆို့မှုတွေကပုံများလာတဲ့အထူးသဖြင့်တိုင်းလူတွေကမျိုးမှာဆိုလို့ရှင်လွတ်တော်အမကိုယ်တိုင်တောင်းဆိုနေတာကိုလည်းပဲအခုချိန်ထိဖွင့်ပေးတာမရှိဘူး။ဒါကြောင့်မို့တားဆီးမှုတွေကိုအမြန်ဆုံးဖွင့်ပေးဖို့လိုအပ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒီဒုက္ခတွေတွေတိုက်ပွဲတွေကြားထဲမှာရောက်နေတဲ့အချိန်တွေမျိုးမှာတို့ရဲ့လုံခြုံရေးကိုညှာတာတော့အဖြစ်နှစ်ဖက်တော်စစ်တပ်များကနေပြီးတော့မှဒီအငြင်းရန်ယွာသားတွေကိုခြိခိုက်နှိမ့်နာမှုမရှိအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ယွာပြင်မှာတိုက်ပွဲဖြစ်တိုင်းယွာသေးကိုမော်တာနဲ့လှမ်းပစ်တာမျိုးဝင်ရောက်ပစ်ခတ်တာမျိုးဆိုလို့ရှိရင်တော့ဒီဒုက္ခတွေမဟုတ်တဲ့တခြားသောယွာသားတွေမှာ IDD မဟုတ်တဲ့ဒေသခံယွာသားတွေပါအင်မတန်မှနှိမ့်နာပြီးတော့ထွက်ပြေးရတယ်ဆိုတာ tomorrow Kasong Dida, Malunghere, Sangaya, Dima, tomorrow let me up each barre. And Rajamu, Mashibo, Gelu, Abare. Now the Kuaraji, Taipo, Chiguaya, Padipa Chiguaya, Nemi, Dreamati, Yazumu, Julu, Nekama, Yazumu, Kang, Gredirama, Yabakong, Yonema, Kishin, Sitimare. I could say no Maro, Dilum, your crime against humanity, Apa, Windilushin, or the Amudamina, or Jampemu, Yare, Hazumyangi, the Amyashi, Bare, Yu Mumishika, Taman Julum, Gordo, Leve, Pambobi, Lu, Abe, the Lukini, Rapid.
ဒီတော့အရေးကိုအဲဥစားပေးပြီးတော့မှဒီအရာမျိုးကိုတိတိယောက်ယောက်ကန်ွယ်ဖြေရှင်းစေချင်ပါတယ်ရှင်။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးတင်ပါတယ်မခွန်ကြားရဲ့အချိန်နဲ့နည်းနည်းနည်းနေလိုပါဒီမခွန်ကြားပြောသွားရဲ့ထင်ပါတော့ဟိုအရက်သားတွေကိုများဟိုဒါလုံးဝထိခိုက်မှုမရှိအောင်အထူးသတိထားပေးဖို့ရဲ့ဒါပြတော့တရားဥပဒေနဲ့ပြန်ပြီးတော့ဖြေရှင်းပေးဖို့ရဲ့အချက်တွေပါပါတယ်။ဒီမှာဥကွန်
နေတဲ့ဟာတွေကအရင်စလို့ရတဲ့ဟာတွေဥမာဒီလိုဒုက္ခကြတဲ့ကုညီရဲ့ဟာတွေနိုင်ငံရေးလက်နက်တစ်ဖွဲ့အတုံးမချဘူးလေအဲ့လိုပိတ်ဆို့တာမျိုးမလုပ်ဘူးเนาะနောက်တစ်ခုကရွာဝင်ရောအဲ့လိုဒီလိုလူရက်မှုတော့ဖျားတောင်းဝင်ဒီဖျားတောင်းဒီအလူပုံးတွေရိုက်ခွဲရတယ်အဲ့လိုမဖြစ်တာနေပြီးတော့စရရင်တော့တော်တော်ကောင်းပါပါတော့အစိုးရနေပြီးတော့နိုင်ငံသားသွားတဲ့ဖြစ်ဖြစ်ဘယ်မှာဖြစ်ဖြစ်ပေါ့နော်အခုဒီကူညီမှုထောက်ပံ့မှုเนี่ยပတ်သက်မှာအဲပြောပို့ပြောဖို့အတွက်ကျွန်တော်တောင်းဆိုပါတယ်ပို့
ပြီးတော့တောင်းဖို့ပေါ့နော်နိုင်ငံတကာရဲ့အကူအညီပို့ပြီးတော့တောင်းဖို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟိုဥစော်ကျဲဥစော်ကျဲအနေနဲ့ကရောဒီဟိုဒီဒုက္ခတွေပြဿနာရေရှည်ကြည့်လေရေဘသူကအဓိကလှုပ်ပေးနိုင်မလို့ထင်ပါလဲဗာပြောချင်ပါလဲအဲ့လှုပ်ပေးနိုင်မဲ့သူရော
โอเคကျွန်တော်အမြင်ကတော့ဒီလိုပါအမရေဟွာပေါ့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာအခုဒီဖြစ်ဖြစ်ချင်းတက်ကြွရေးဖြစ်ချင်းတင်းတော့မယ်ကျွန်တော်တို့တိုင်းရင်းသားတွေအစ်လောလောလတ်လတ်ကျွန်တော်တို့ IDP တွေထွက်ခဲ့နေတာမဟုတ်ပါဘူးအရင်ကျွန်တော်တို့တိုက်ပွဲချင်းတွေဖြစ်နေတယ်ကျွန်တော်တို့တိုင်းရင်းသားတွေဘဝက IDP တတာပဲကျွန်တော်တို့နေထရတာပါအဲ့ဒါကြောင့်ဒီကျွန်တော်တို့တိုင်းရင်းသားတွေဘဝဒီပေါ့နော်တိုင်းရင်းသားဒေသတွေမှာအေးအေးဆေးဆေးနဲ့ရင်းဆိုင်ဆိုင်နဲ့နေရဖို့ကဒီကျွန်တော်ပြောပြရမယ်လို့ဆိုတော့ဒီဟိုကတမတော်ကအဓိကပါကျွန်တော်လက်ရင်ကိုပြည့်တယ်အဖြစ်လည်းလည်းလည်းလည်းအဲကျွန်တော်ဖြစ်ဖြစ်ဆင်တာမရှိပါဘူးသူတို့ထုတ်ပါမယ်ဆိုရင်တော့ကျွန်တော်ဆက်ချင်းလေးငါးရက်အကျိုးကျေးဇူးကျွန်တော်တပ်ပေးဖြစ်ခဲ့တဲ့ချက်ထုတ်ကြတာဆက်ချင်းပြန်လေးရပါတယ
်ဟုတ်ကဲ့ရှင်ဦးစော်ချက်ကတော့ဒီဟိုတမတော်အဓိကလို့ပြောသွားပါရဲ့ဒါသူ့ရဲ့သုံးသက်ချက်ဖြစ်ပါရဲ့နော်ဆိုတော့ဒီမှာဇာမနီဆိုတဲ့တော်ရရှင်တယောက်ရေးထားတာလေးနဲ့ပဲညီကုန်းချုပ်ချင်ပါတယ်ပြည်တွင်းငင်းငင်းရရှိပါမလားဆိုတာအစိုးရတည့်ရဲ့ theme ပဲတာဝန်ရှိတာမဟုတ်ပါဘူးတဲ့ပြည်သူအားလုံးပေါ်မှာလည်းတာဝန်ကိုရှိပါတယ်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့ပြည်တွင်းစစ်ကြီးရပ်တန့်ဖို့ပြည်သူတွေအားလုံးတတိုင်းတပြည်လုံးဆန္ဒပြဖို့လိုအပ်ပြီဆိုတဲ့ဟာအကြံပြုချင်ပါတယ်တဲ့ဟုတ်ကဲ့ဒီညဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့ရတဲ့သူတွေဖြစ်တဲ့ဦးစော်ကျက်မန်နီလာသိမ်းမတ်ခွန်ကြောင့်နောက်ပြီးတော့ဦးခွန်ဆန်နဲ့ပါဝင်ဆွေးနွေးတဲ့တီးလယ်မှုနောက်ပြီးတော့ Facebook ကနေပါဝင်ပြီးတော့ဆွေးနွေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင
်ဒီနေ့ညတရားနေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်။ Harvey Hurricane မုန်တိုင်းဟာစနေနေ့မနေ့အစောပိုင်းကကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ Texas ပြည်နယ်ရှေ့တောင်ပိုင်း Rockport မြို့မှာကုန်းတွင်းကိုဝင်ရောက်ခဲ့ပြီးမုန်တိုင်းကြောင့်ကမ်းရိုးတန်းတစ်လျှောက်မှာလေပြင်းနဲ့အတူမိုးတဲထန်စွာရွာသွန်းခဲ့ပါတယ်။ Harvey Hurricane မုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းမှာ American ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါတယ်။ကုန်းတွင်းကိုစတင်ဝင်ရောက်ချိန်မှာပြင်းမုန်တိုင်းရဲ့ပြင်းအားကအဆင့်၄ရှိပြီးတော့လေတိုက်နှုန်းကတနအီကို206ကီလိုမီတာရှိခဲ့ပါတယ်။ဒါပေမဲ့စနေနေ့မနက်စောပိုင်းမှာတော့မုန်တိုင်းကတဖြည်းဖြည်းအပြော့သွားခဲ့ပြီးတော့အခုအခါမှာတော့မုန်တိုင်းရဲ့ပြင်းအားအဆင့်ကိုတစ်ထိရော့ကျသွားပြီဖြစ်တယ်လို့အမေရိကန်ရုပ်သံသတင်းတွေကဖော်ပြပါတယ်။မြောက်ကိုရီးယားကတာရိုပစ်မစ္စိုင်းဒုံးကျည်တွေကိုတောက်ကြနေကပစ်လွတ်ခဲ့တယ်လို့အမေရိကန်ရေလက်ကအတည်ပြုလိုက်ပါတယ်။ဒုံးကျည်တွေကပစ်မှတ်ကိုတော့တခုမှမထိဘူးလို့ပြောပါတယ်။ည10နာရီချိန်မှာ10မိနစ်စီချားပြီးမစ္စိုင်းဒုံးကျည်3ခုကိုပစ်လွတ်ခဲ့တဲ့အကြောင်းအမေရိကန်ပစိဖိတ်ဒေသစစ်ဌာနချုပ်ကတောက်ကြနေကပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလောက်ရှင်ဝတ်ဟာသူမအပေါ်ပေါ်ဆောင်မှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်ပြတ်ကွက်မှုအပေါ်ဘူတရားရုံးကအမိန့်မချခင်မှာပဲဒူဘိုင်းနိုင်ငံကိုထွက်ပြေးသွားခဲ့ပါတယ်။လက်ရှိဘယ်မှာရှိနေလဲဆိုတာတရားဝင်မသိရပေမဲ့သူမဟာကုန်းလန်းကနေကမ္ဘောဒီးယားနိုင်ငံကိုသွားပြီးအဲဒီကနေတဆင့် ဒီနေ့ညတိုင်းရဲ့လိုင်းစီစဉ်ကကြိုးစားပါရင်ဒီနေ့ညဒိုင်းရဲ့လိုင်းစီစဉ်ကကြိုးစားပါရင်ဒီနေ့ညဒိုင်းရဲ့လိုင်းစီစဉ်ကအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့29ဒီမြောက်ရှိတဲ့အာရှအာကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့
ထိုင်းကမြန်မာအသင်းကိုတကူကိုမရှိနဲ့နိုင်သွားပြီးတော့မြန်မာအသင်းဖိုင်နယ်နဲ့လွဲကျော်သွားပြီးထိုင်းသင်းဟာဖိုင်နယ်တက်သွားပါတယ်ခင်ဗျာ။တရင်အချင်းချက်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.